Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American စာရဲ့2024ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီ။တိုင်းဒိုမီတာ30နဲ့49နဲ့လိုင်းလိုက်မီတာ190ရုပ်ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနှောင်းလာပါ။အ
ီရန်ကြောထောက်ထောက်ခံပြီးထားတဲ့အရှိအလေပိုင်းစစ်သွေးကြော်တွေကိုဓာတ်ထပ်ပို့ပြီးတော့ရေးယူမယ်လို့ American မျိုးသားလူမျိုးရေးကြံပြီး Jake Sullivan ကတနင်္လာနေ့ကပြောလိုက်ပါတယ်။မြန်မာနိုင်ငံအကြက်တဲကိုကင်တွယ်တဲ့နေရာမှာထောက်ခံဖို့ EU ဥရောပသမ္မတကိုထိုင်းနိုင်ငံဝန်ကြီးကပန်ကြားတယ်လို့ Bangkok Post ကရေးပါတယ်။စစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားတိုက်ပွဲတွေဖြစ်တဲ့နောက်ဒီစစ်ကောင်စီနေကြာဆောက်တပ်ဖွဲ့ဝင်တို့ချို့ Bangladesh နိုင်ငံတဲကိုထွက်ပြေးရောက်ရှိလာကြပါတယ်
။အခုလိုသတင်းတွေအပြင်ထိုင်းကန်ချနာပူရီမှာမြန်မာအလို့သမား50နီးပါးဖမ်းဆီးခံရတဲ့သတင်းအဖြစ်အဆုံးနဲ့အတူမြန်မာဒီမိုကရေစီရဲ့အစီအစဉ်မှာတော့ NUG လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းနဲ့မေးမြန်းခန်းကိုထုတ်လွှင့်သွားဖို့ရှိပါတယ်။နောက်ထပ်အဖက်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုမြန်မာပြည်မှာပေးစာနဲ့ထူးခြားဆက်မြသတင်းများစတဲ့အစီအစဉ်တွေကိုလည်းကြည့်ရှုနာဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်ပြောပြပါမယ်ရှင်။
အီရန်နိုင်ငံကိုတိုက်ရိုက်မတိုက်ခိုက်ပါဘူးလို့ပြောဖို့ညွှန်ဆိုလိုက်ပြီးအီရန်ကြောထောက်နောက်ခံပေးထားတဲ့အရှိလေပိုင်းကစစ်သွေးကြွတွေကိုဓာတ်တဲ့ပုံပြအရေးယူမယ်လို့အမေရိကန်မျိုးသားလူမျိုးရေးချန်ပီဂျိတ်ဆူလီဗန်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အတိုက်ခံခံရတဲ့အခါအမေရိကန်ကတိုးမြင့်ပြန်ပြီးတိုက်မှာပါ။တစ်ချိန်တည်းမှာပဲအရှိလေပိုင်းစစ်ထဲအမေရိကန်ကပါမမဟုတ်ပါဘူးလို့မစ္စတာဆူလီဗန်က CNN ရုပ်မြင်သံကြားနဲ့လုပ်တဲ့အင်တာဗျူးမှာပြောပါတယ်။အမေရိကန်စစ်သား3ယောက်ကြာဆုံးသွားခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အီရန်အစ္စလာမ်တော်လိုင်းအဆောင်တပ်ဖွဲ့နဲ့ချိတ်ဆက်နေပြီးစီးရီးယားနဲ့အီရတ်မှာရှိတဲ့ပြင်ပ85ခုကိုအမေရိကန်ကတောက်ကြနေကတိုက်ခိုက်ခဲ့တယ်လို့ယီမန်နိုင်ငံမှာရှိတဲ့ဟူသီပြင်ပ36ခုကိုလည်းအမေရိကန်နဲ့ဗြိတိန်တို့ကစနေနေ့ကတိုက်ခိုက်ခဲ့ကြပါတယ်။အီရန်ရဲ့ကွန်မန်ဒိုတပ်ဖွဲ့တွေအတွက်အခြေခံစကားဖြင့်သုံးနေတယ်လို့တန်လျာရှိတဲ့ဘေရှက်နဲ့ဆာဗီကုန်တင်သင်္ဘောနှစ်ဆင်းကိုအမေရိကန်ကပြင်ပထားလာမှာဆိုရင်လည်းအီရန်နိုင်ငံကတရင်းကုန်တွေနေ့ကသတိပေးလိုက်ပါတယ်။အဒီဒီမိုနစီအပင်လယ်နီနဲ့အာဒန်ပင်လယ်ကွေ့တပြားရန်ကိုကာဝယ်ဖို့ထားရှိတဲ့ပင်လယ်ပြင်လက်လက်တိုက်ဖြစ်တယ်လို့အီရန်စစ်တပ်ရဲ့ဗီဒီယိုထုတ်ပြန်ချက်မှာပြောထားခဲ့တာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဝေဖန်လိုက်ပြီးဟားမတ်ကိုတိုက်ခိုက်ရမှာဒေါ်နယ်ထရမ့်ကအစ္စရေးစစ်အုပ်ကိုပို့ပြီးလွတ်လပ်ခွင့်ပေးလိုက်မယ်လို့အစ္စရေးလက်ရာစိုးဝန်ကြီးတစ်ပါးကဝေဖန်လိုက်တာကြောင့်အစ္စရေးစစ်အုပ်အဖွဲ့ပြင်မှာခရက်ထသွားခဲ့ပါတယ်သမ္မတဘိုင်ဒန်ကအစ္စရေးကိုအပြေးအဝါကြောထောက်တောက်ခံပေးရမယ်အစားဂါဇာကိုလူသားချင်းစာနာထောက်ထားမှုနဲ့လောင်စာဆီတွေပို့ပေးဖို့အလုပ်ချုပ်နေတယ်။အဲဒါတွေကဟားမတ်စီကိုရောက်သွားတာပါ။ထရမ့်နာအာဏာရှိခဲ့ရင်အမေရိကန်လုံဆောင်မှုကလုံးဝကွဲပြားပါလိမ့်မယ်လို့အမျိုးသားလုံခြုံရေးဝန်ကြီးအစ်မာဘန်ဗီလ်က Wall Street Journal နဲ့အင်တာဗျူးမှာပြောခဲ့တာပါ။အဲဒီပြောဆိုချက်ဟာအစ္စရေးအမေရိကန်ဆက်ဆံရေးကိုအလွန်အမင်းပျက်စီးစေတယ်လို့စစ်နဲ့ပတ်သက်ပြီးအဆုံးဖြတ်ပေးတဲ့သုံးယောက်ပါအဖွဲ့ရဲ့အဖွဲ့ဝင်တယောက်ဖြစ်သူအငိမ့်စားဗိုလ်ချုပ်ကြီး Benny Gantz ကပြောကြပါတယ်။ပါလက်စတိုင်းနိုင်ငံရဲ့ဝန်ကြီးဌာနကလည်း Mr. Benville ဟာဒေသတွင်းလုံခြုံရေးပေါ်ထိခိုက်စေတာမှုနိုင်ငံတကာကပိတ်ဆို့အရေးယူဖို့ရှုတ်ချပြောဆိုလိုက်ပါတယ်။ဒါပေမဲ့ Israel ဝန်ကြီးချုပ် Netanyahu ကတော့အပတ်စဉ်အစိုးရအဖွဲ့အစည်းအဝေးမှာသမ္မတ Biden ရဲ့ထောက်ခံမှုအတွက်ကျေးဇူးတင်စကားပြောကြလိုက်ပါတယ်။မကြာမီမှာဗိုလ်ချုပ်ကြီး Valerie Zelensky ဇလုစနီကိုဖယ်ရှားလိုက်မယ်လို့မတ်ဆက်ချက်တွေပိုများလာနေချိန်မှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကယူကရိန်းရှေ့တောင်ပိုင်းကရှေ့တန်းတပ်တွေရှိကိုတင်းကွနေနေကတွားရောက်ခဲ့ပါတယ်။ဒီခေတ်ဆက်မှာလေတရဲတွေကိုစုတစိတ်ချင်းမြင့်ခဲ့သလိုဒန်ယာပရာပါထရပ်ဒေသကပြစ်မှတ်တွေကိုရုရှားကတိုက်ခိုက်ခဲ့ပုံကိုသမ္မတကိုတင်ပြခဲ့ကြသလိုအနောက်နိုင်ငံတွေရဲ့နေချောင်းညာကာကွယ်ရေးစနစ်ကိုလည်းသမ္မတကိုပြသခဲ့ကြပါတယ်။ဗိုလ်ချုပ်ကြီး Valerie Zelensky ကိုဖယ်ရှားဖို့အတွက်ယူကရိန်းကအမေရိကန်ကိုတောက်ချနေကအကြောင်းကြားခဲ့တယ်လို့ Reuters သတင်းဌာနကပြောပါတယ်။ယူကရိန်းရဲ့ဗဟိုနဲ့တောင်ပိုင်းဒေသတွေကိုပြစ်မှတ်ထားတိုက်ခိုက်လာတဲ့ Russia drone 14စင်းနဲ့6စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတာကစနေနေ့ကကြေညာလိုက်ပါတယ်။ Daniel Propatrask ဒေသကစွန့်အင်အခြေခံအဆောက်အုံတွေကို Iran လို့ Shahed drone တွေနဲ့အသုံးပြုတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။အရှေ့ပိုင်းကရုရှားအသိပိုက်ခံနိုင်မြေကိုစနေနေ့ကယူကရိန်းကိုတိုက်ခတ်ရမှာတော့မုံဆိုင်ကိုထိမှန်ခဲ့ပြီးအနည်းဆုံးလူ28ယောက်သေဆုံးသွားခဲ့တယ်လို့ရုရှားအရေးပေါ်ဝန်ကြီးဌာနကပြောကြားပါတယ
်။ VOA
ီကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်ရင်ပြပါရရှင
်တနင်္လာနေ့မနေ့ခေတ်အစီအစဉ်တွေကို VOA ရုပ်သံကနေဆက်လက်ကြီးညာနေပါတယ်ဝီဂျီယိုဘန်ဂျမန်နာဇာယာဟူအစိုးရထွက်ဖို့ထောင်ပေါင်းများစွာသောအစ္စရေးတွေကတယ်လီဗီယံမှာအပတ်စဉ်စနေနေ့ဆန္ဒပြပွဲမှာတောင်းဆိုလိုက်ကြပါတယ်။ဝီဂျီယိုဘန်ဂျမန်နာဇာယာဟူအစိုးရထွက်ဖို့အတွက်ဆန္ဒပြခဲ့ကြမှာဂါဇာမှာဟားမတ်စ်တွေရဲ့စစ်ပွဲနဲ့ပတ်သက်ပြီးအစိုးရရဲ့ကြိုက်ပွဲပုံကိုလူများစွာကမေးခွန်းထုတ်ခဲ့ကြတာပါ။အောက်တိုဘာ9ရက်မှာဒဇာဂန်250လောက်ကိုလည်းဟားမတ်စ်ကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။လူမလာအပြည့်ရရဲ့သဘောတူညီချက်မှာဒဇန်က100လောက်နဲ့အစ္စရေးဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသား140တို့ကိုလဲလှယ်ခဲ့ကြတာကြောင့်ဟားမတ်စ်ဖမ်းဆီးထားသူတရားကြော်ရှိနေပါသေးတယ်။ဒဇန်ကန်တွေရဲ့မိသားစုတွေကအစ္စရေးတပ်တော်ကိုဝင်ရောက်ဆန္ဒပြခဲ့ကြသလိုအဖမ်းဆီးခံတွေရဲ့အသက်ဘေးကိုလည်းစစ်ပွဲကြောင့်စိုးရိမ်နေကြတာပါ။အစ္စရေးဟားမတ်စ်စစ်ပွဲမှာလက်နက်ကိုင်တပ်သားတွေနဲ့အရက်သားမခွဲခြားထားတဲ့ဟားမတ်စ်ရဲ့ကျန်းမာရေးဌာနစည်ရဲအရဆိုလို့ရှိရင်ပါလက်စတိုင်း 28,000 ကျော်တိုက်ဆုံခဲ့ပြီး 6,600 ကျော်ဒဏ်ရာရရှိခဲ့ကြပါတယ်။ဆန္ဒပြပွဲကအစ္စရေးနိုင်ငံမှာ2003ခုနှစ်ခရဲကနတန်ယာဟုထွက်ပေးဖို့အပတ်စဉ်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံအချက်တဲဟုကန်ဒရာမှာထောက်ခံမှုယောပတ်သမဂ EU ကိုထိုင်းနိုင်ငံရဲ့ဝန်ကြီးကပန်ကြားလိုက်ပါတယ်လို့ဘန်ကောက်ပို့စာပြောပါတယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတောက်ချာနေကကျင်းပတဲ့24ကြိမ်မြောက်အာဆီယံ EU ဝန်ကြီးအစည်းအဝေးမှာမစ္စတာပမ်ပရီဘဟေဒါနုကာရာကအခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်မြန်မာအချက်တဲ့ဖြေရှာရေးမျှော်လင့်ပြီးမြန်မာနိုင်ငံကပါဝင်ပတ်သက်နေတဲ့အဖွဲ့အားလုံးနဲ့နိုင်ငံတကာအသိုက်အဝန်းကြားအပြုသဘောစကားပြောကြားဖို့အတွက်ပထမခြေလှမ်းငယ်အဖြစ်ထိုင်းနိုင်ငံကကမ္ဘာတကနာပြုနေတဲ့လူသားချင်းစာနာထောက်ထားရေးကို EU ကထောက်ခံပံ့ပိုးဖို့မျှော်လင့်တဲ့အကြောင်းမစ္စတာပမ်ပရီကမြန်မာအခြေအနေကိုဆွေးနွေးရမှာပြောဆိုခဲ့တာပါအပြောင်းအလဲကိုဖန်တီးဖို့အတွက်အာဆီယံနဲ့ EU တို့အထူးတကားအလုပ်လုပ်နိုင်ပါတယ်လို့သူကဆိုပါတယ်။အကြုံဝင်ရေးဟာ Indo-Pacific ဒေသဆိုင်ရာအာဆီယံအမည် AOIP ရဲ့မူဖြစ်သလိုဥရောပသမဂ္ဂမှာလည်း Indo-Pacific ဒေသလွတ်လပ်ပွင့်လင်းစည်းမျဉ်းအခြေခံအားလုံးပါဝင်ရေးအနာဂတ်မြင်ရှိတာကိုထိုင်းနိုင်ငံရာအေးဝန်ကြီးကထောက်ပြပြောကြားခဲ့ပါတယ်။ကမ္ဘာပဋိပက္ခနဲ့ရင်ဆိုင်နေကြတဲ့အခါညီညာရေးတည်ငြိမ်ရေးအတွက်အစုပေါင်းသမောင်းချင်းကပ်ပုံနဲ့ချင်းကပ်ဖို့ Mr. Pampri ကဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာတနင်္ဂနွေနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဘင်္ဂလားဒေ့ရှ်ဘက်ကကြီကြတယ်လို့မြန်မာစစ်သားတွေနဲ့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဘက်ကခုဝင်လာခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ရခိုင်တပ်တော်နဲ့တိုက်ပွဲဖြစ်ပွားရမှာမြန်မာနိုင်ငံကအနည်းဆုံး14ယောက်ဘင်္ဂလားဒေ့ရှ်နယ်မြေထဲကိုဝင်ရောက်ခိုးလုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစာဒူဇာမန်ခန်ကပြောကြပါတယ်။ဘင်္ဂလားဒေ့ရှ်ပုဂ္ဂလိကရုပ်မြင်သံကြား Channel 24ကတော့အနည်းဆုံးစစ်သား66ယောက်ကခိုးလုံရရှာနေကြပြီး10ယောက်ကကြီးထိမှန်တမ်းရထားကြတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာရခိုင်တပ်တော် AA ကတရားပီးတရားသိမ်းနေပြီးဘင်္ဂလားဒေ့ရှ်ကရရှိခဲ့တဲ့တရေအရာရှေ့ကိုဆက်လက်ချီတက်လာနေတယ်လို့ဝန်ကြီးခန်းကတရေတော်တွေကိုပြောကြပါတယ်။တရင်းတွင်နေ့ညနေမှာကုတုဘလောက်ဆေးရုံကိုလူနာ18ယောက်တင်ထားရတယ်လို့နယ်စည်းမချဆရာဝန်များဖွဲ့ MSF ကပြောပါတယ်။မြန်မာနိုင်ငံတိုက်ပွဲကြီးကသူ့ဦးလေးခြေတော်ကိုထိမှန်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နေဆက်မှနေထိုင်သူဦးဖြစ်တဲ့အသက်25နှစ်အရွယ်ခိုင်ရူဘက်ရှာက AFP သတင်းကိုပြောကြပါလိမ့်ခင်ဗျာ
တနင်္လာနေ့မနက်ပိုင်းထိတဲ့ရောက်သတင်းတွေကိုဦးတင်မောင်တန်းကြီးညာခဲ့တာပါရှင် VOA American အတန်းရဲ့ဒီကနေ့မနက်ခင်းအပတ်စဉ်အစီအစဉ်လေးမတင်ဆက်ခင်မှာတော့ထိုင်းကန်ချနာပူရီမှာမြန်မာအလုပ်သမားတွေဖမ်းဆီးခံရတဲ့သတင်းအရင်ဆုံးတင်ပြပါမယ်ထိုင်းနိုင်ငံကန်ချနာပူရီခရိုင်ကဆလိုရဲလုပ်ငန်းခွင်ကိုနှဲ့မြစ်ခံလွင်မှုကြီးကြပ်ရေးအဖွဲ့ကဝင်ရောက်စီးနင်းခဲ့ရမှာမြန်မာအလုပ်သမား90နီးပါးဖမ်းဆီးခံရပါတယ်တရားမွေမြန်မာအလုပ်သမားတွေကိုအလုပ်လုပ်ခွင့်ပေးထားတဲ့အလုပ်ရှင်ကပါအရေးယူမယ်လို့ထိုင်းအာဏာပိုင်တွေကဆိုပါတယ်ဒီတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံကန်ချနာပူရီခရိုင်ထဲကစောက်လုပ်ရေးလုပ်ငန်းဝင်တစ်ခုကိုဖေဖော်ဝါရီလ4ရက်နေ့ကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ရမှာတရားမွေမြန်မာ90လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုပ်သမားရေးတက်ကြွလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
။4ရက်နေ့တော့ထိုင်းနိုင်ငံကန်ချနာပူရီခရိုင်မှာရှိတဲ့စောက်လုပ်ရေးလုပ်ငန်းဝင်တစ်ခုကိုထိုင်းလောက်ကနေကျောင်းဝင်ဝင်ရောက်ဖမ်းဆီးတဲ့ခါမှာတရားမွေမြန်မာလူသား90နီးပါးဖမ်းမိပါတယ်ဗျ။ သူတို့90နီးပါးကထိုင်းနိုင်ငံမှာရှိတဲ့ရှိတိုက်တဲ့စားရစားတဲ့အထောက်အထားတွေလုံးဝမရှိတဲ့နဲ့အလုလုကိုင်းနေတာရဲ့ထိုင်းနိုင်ငံကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်တာရဲ့အဲ့ဒီအမှုနှမှုနဲ့ဒေသဆိုင်ရာထိုင်းလဲဝကတွေကြောဖန်ဆီးခဲ့တာဖြစ်ပါတယ
်အခုဆိုရင်အလုသမားလက်မှတ်လုပ်ဖို့စည်ရင်းတင်ရတာအလုလုခွင့်လက်မှတ်လုပ်ဖို့အတွက်သွေးစစ်တာငွေကြေးသွင်းရမယ့်ရက်တွေလည်းကုန်ဆုံးသွားပြီဖြစ်တာကြောင့်ငွေကြေးမတက်နိုင်တဲ့အလုပ်သမားတွေဟာအလုပ်လုပ်ခွင့်လက်မှတ်မလုပ်ဘဲနေကြတာကြောင့်အခုလိုမျိုးရှောင်းတခင်စစ်ဆေးချိန်မှာအဖမ်းခံရတာဖြစ်တယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ထမက်ရက်ကကျွန်တော်ပြီးခဲ့တဲ့ဇန်နဝါရီ15မှာနောက်ဆုံးထမက်တယ်။ပြီးရင်ဒီအလုပ်ရှင်ကိုခေါ်ပြီးတော့လိုအပ်တဲ့ကျွန်တော်ဒီဟိုဘောကျမကြီးကိစ္စစစ်ဆေးတာကြီးတွေးစစ်တာပေါ့နော်။ကျမရှိစီကလေးဝတ်ပါမေးလောက်တာကြီးတစ်ဆက်တည်းလောပါမဲလို့တိုင်းဆိုရညွှန်ကြားပြီးသားဖြစ်ပါတယ်ဒီခါမှာလုပ်ငန်းရှင်အဆင်စင်ကိုနားမလည်တာတကြောင်တတ်မှတ်ထားတဲ့ငွေကြေးကုန်ကြမ်းစီကိုမတက်နိုင်တာကြောင့်တော့လုပ်ငန်းရှင်တွေကိုဆက်လက်လှုပ်ဆောင်ဖို့အတွက်အဆင်မပြေတာလည်းရှိဒီပတ်လောက်ကလုပ်ငန်းရှင်ပြီးရင်မပြီးသေးဘူးဝတ်ပါမေးဆက်လုပ်ရမယ်တတ်ကုန်ဦးမယ်ပြီးရင် CI ဆိုတဲ့ယာယီပတ်စုလောက်အောင်အဲ့မှာပြောလို့ဆိုအားလုံးရအဆန်းနဲ့ဆုံးဆိုရင်ပတ်2000ဝန်းကျင်လောက်ကုန်တယ်ပတ်1800နဲ့2000ဝန်းကျင်လောက်ကုန်တယ်အဲ့ဒီအကုန်ကြောက်ဘူးထက်ရောက်လာကြတဲ့မြန်မာတွေဘလို့မှမတက်နိုင်တဲ့အနေအထားပေါ့
တရားမဝင်လမ်းကြောင်းကနေဝင်ရောက်လာသူတွေဟာစစ်တပ်ကအာဏာသိမ်းပြီး3နှစ်အတွင်းမှာပုံများလာနေတာကြောင့်အခုလိုမျိုးအစုလိုက်အပြုံလိုက်ဖမ်းဆီးမှုတွေနေဆက်မှာကောလုပ်ငန်းခွင်တွေမှာပါဖြစ်နေတယ်ဆိုပြီးမြန်မာ Humanitarian Action Center MHAC ကတာဝန်ရှိသူဦးရဲမင်းကလည်းပြောပါတယ
်တရားမဝင်လမ်းတွေကဝင်ရောက်လာတဲ့ဆာမှာဒီကနေ့အတင်းချင်းချစ်ခဲ့တဲ့စိုက်ပြုံလိုက်ဖမ်းဆီးခံရတာပေါ့ကားကြီးတွေမှာဖမ်းပြီးတာတော်တယ်မှာဖမ်းပြီးတာတော့ဘာတော့မှဖမ်းပြီးတာအဲ့ဒီနေဇာကမီဒီယိုထိုင်းနိုင်ငံကိုဖြတ်ဝင်နေလမ်းကြောင်းလေးပါ။စီတာစသီဖြစ်တော့ကျွန်တော်တို့အစုလိုက်ပုံနဲ့ဖမ်းဆီးခံရမှုတွေကစက်ပိုက်ဖြစ်လာတာပေါ့
။အခုဖမ်းဆီးမှုမှာတော့တရားမဝင်မြန်မာအလုပ်သမားတွေသာမကသူတို့ကိုအလုပ်ခိုင်းစေတဲ့လုပ်ငန်းရှင်ကအရေးယူတာတွေဆက်လုပ်သွားမယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်။ထိုင်းလူသမားဝန်ကြီးဌာနလက်အောက်ခံ DOE ရဲ့2023ခုနှစ်ဇူလိုင်လကုန်တီကောက်ခံထားတဲ့စီးရင်စရာတွေအရမြန်မာအပါအဝင်အိန္ဒိနာချင်းနိုင်ငံတွေကလာရောက်လှုပ်လှုပ်ကြိုင်နေကြတဲ့တရားဝင်ရွှေပြောင်းလူသမားကစုစုပေါင်း2,800,000နီးပါးရှိပြီးဒီထဲမှာမြန်မာ1,000,000ခွဲကျော်ရှိနေပါတယ်။အခုလိုမျိုးတရားဝင်အထောက်ထားလုပ်တဲ့သူတွေရဲ့စာရင်လက်မှတ်လုပ်ဖို့ငွေကြေးမတက်နိုင်တာတွေကြောင့်အထောက်ထားမဲ့မြန်မာတွေဟာတရားဝင်စည်ရင်းတဲ့နှစ်ဆလောက်ပုံများနေတယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်။
ခုရောနိုင်ငံတကာသတင်းဆောင်မဖက်ကြီးအောင်မှာရုရှားရဲ့ကျူးကျော်မှုကိုခုခံတိုက်ခတ်ရမှာယူကရိန်းအနေနဲ့နီလန်ပေါင်းစုံကိုအသုံးပြုပါရယ်အခုနောက်ဆုံးမှာတော့ယူကရိန်းစစ်သားတွေနဲ့အတူတိုက်ပွဲဝင်ဖို့ခွေးတွေကိုလေ့ကျင့်အသုံးပြုနေပါရယ်အနာကိုစတာရှန်ကိုတဲ့သတင်းပေးပို့ထားတာကိုတော့ကုစုံမိုးကျော်ပြောပြထားပါရယ
်ဒေါ်နီဒိုလို့အမည်ပေးထားတဲ့ဘယ်ဂျီယန်ရှာဖာခွေးကလေးဟာအသက်2နှစ်ပဲရှိပါသေးတယ်သူ6လသားအရွယ်မှာသူ့ကိုယူကရိန်းတပ်ဖွဲ့ရဲ့အထူးစစ်စင်ရေးတွေအတွက်လေ့ကျင့်ပေးဖို့ရွေးချယ်ခဲ့ပါတယ်။သူ့ကိုလေ့ကျင့်ပေးတဲ့သူကတော့လုံခြုံရေးအရာရုပ်နဲ့အမည်ကိုဖော်ပြနိုင်ခြင်းမရှိပါဘူး။သူ့ကိုရေးလို့ပဲနာမည်အတူကောက်ခေါ်ပါတယ
်။ဒီခွေးလေးဟာအလွန်တက်တက်ကြွကြွရှိပြီးစိတ်ဖိစီးမှုဒဏ်ကိုလည်းခံနိုင်ပါတယ်။တင်းနှဆပေးကြတဲ့ကသူဟာအကုံလုံးကိုအတိအကျအကောင်းဆုံးဖြစ်အောင်လုပ်နိုင်ပါတယ်
။ရေဟာ2019ခုနှစ်မှာယူကရိန်းစစ်တပ်ထဲကိုဝင်ခဲ့သူဖြစ်ပါတယ်။သူနဲ့သူ့ရဲ့လက်ပေါ်ကင်ဘက်စစ်တီတွေဟာအထူးစစ်စင်ရေးတွေအတွက်တာဝန်ထမ်းဆောင်ခဲ့ပါတယ်။အခုတော့သူတို့ဟာအဲ့ဒီလိုအထူးစစ်စင်ရေးတွေအတွက်ခွေးတွေကိုလေ့ကျင့်ပေးတဲ့တင်းနှဆရာတွေအဖြစ်တာဝန်ထမ်းဆောင်နေပါတယ်။ရုရှားစတင်ကျူးကျော်ချိန်ကစလို့တော်နေဒိုးကိုအထူးသဖြင့်တော့ရန်သူတွေကိုရှာဖွေဖို့အဓိကလေ့ကျင့်ပေးထားတာပါခွေးတွေကိုလေ့ကျင့်ပေးသူတွေကတော့အမေရိကန်ရေတပ် CL အထူးတပ်ဖွဲ့နဲ့ Delta Force တပ်ဖွဲ့တွေရဲ့နှီးတွေကိုအသုံးပြုပါတယ်ခွေးတွေအတွက်တော့သင်တန်းဟာကြမ်းတမ်းပါတယ်အနည်းဆုံး6လလောက်အပြင်းထန်လေ့ကျင့်သင်ကြားပေးပါတယ်ရေးကအခုလိုဆက်ပြောပါတယ်
တော်နေရူတောင်းဝင်ထမ်းဆောင်တဲ့အခါကျရင်အဓိကလှုပ်ဆောင်ရမှာတွေကိုလေ့ကျင့်သင်ကြားပေးထားပါတယ်။သူဟာအဆောက်အုံတစ်ခုတည်းကိုဝင်ရင်ပထမဆုံးမြင်တဲ့သူကိုတိုက်ခိုက်ဖို့လေ့ကျင့်ပေးထားပါတယ်။နောက်လက်နက်ကင်ဆောင်ထားသူတွေကိုတိုက်ခိုက်ဖို့ကိုလည်းခွေးတွေကိုကျွန်တော်တို့ကလေ့ကျင့်သင်ကြားပေးပါတယ်
။တိုက်ခိုက်တဲ့ပစ်မှတ်တွေကိုခွေးတွေပြန်လွတ်ပေးဖို့ကိုတော့ထိန်းချောင်းသူကဆွဲခွာပေးမှပဲခွေးတွေကလွတ်ပေးပါတယ်။တော်နေတို့ဟာတိုက်ပွဲတွေအတွင်းကြောက်စရာကောင်းပေမဲ့နေ့စဉ်တာမန်ဘဝမှာတော့လိမ္မာရေးကြရှိပါတယ်။လူမှုအတိုင်းအဝိုင်းအတွင်းဘယ်သူကမှအန္တရာယ်မပေးဘူးလို့လေ့ကျင့်ပေးသူတွေကပြောပါတယ်တ ိုက်ခိုက်ရေးခွေးတွေဟာသူ့တပ်ဖွဲ့တွေကစစ်သားတွေနဲ့နီးနီးကပ်ကပ်နေပေမဲ့အခြားသူတွေကတော့အနာကိုအကန့်မခံပါဘူးဒါဟာလေ့ကျင့်ပေးတဲ့သင်ခန်းစာတွေကတခုဖြစ်ပါတယ်ရေးကအခုလိုရှင်းပြပါတ
ယ်ခွေးကိုသူနဲ့အတူတိုက်ပွဲဝင်မဲ့တပ်ဖွဲ့နဲ့အတူလေ့ကျင့်ပေးဖို့လိုပါတယ်ဒါမှသူ့ကိုထိန်းချောင်းသူထိခိုက်ဒဏ်ရာရတာမျိုးဖြစ်တဲ့အခါကယ်ဆယ်ဖို့အတွက်ခွေးကအခြားတပ်ဖွဲ့ဝင်တယောက်ကိုထိန်းချောင်းဝင်ပြုမှာဖြစ်ပါတယ်မဟုတ်ရင်တောင်နေတို့ဟာအခြားသူတွေကိုတိုက်မှာဖြစ်ပြီးသူသခင်ကိုစေဝါကူတလို့ရမှာမဟုတ်ပါဘူး
တောင်နေတို့ဟာတိုက်ပွဲမဝင်ရသေးပါဘူးဒါပေမဲ့ပြီးခဲ့တဲ့အောက်တိုဘာလတည်းတုန်းကတော့ထူးချွန်စုရရှိခဲ့ပါတယ်မိခိုးတွေဦးနေတဲ့မိုင်းခွင်းအတွင်းယူကရိန်းတပ်ဖွဲ့ရဲ့အမိန့်အောက်မှာအကောင်းဆုံးလှုပ်ဆောင်နိုင်မှုစုကိုရရှိခဲ့တာဖြစ်ပါတယ
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ခုတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်ပဲဆက်ရအောင်ပါဇန်နဝါရီလ17ရက်နေ့မှာစကိုင်းတိုင်းတပည့်ရင်မြို့နယ်မဲအိုးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းခဲ့တဲ့ဖြစ်စဉ်ဟာစစ်ရာဇဝတ်မှုကျွလုံမှုဖြစ်ကြောင်း NUG လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါရယ်စစ်ကောင်စီတပ်တွေဟာနှာရီပိုင်းအတွင်းအမျိုးသမီးတွေကလေးတွေအပြင်တပ်ကြီးရွယ်ဦးပါဝင်လူပေါင်း100လောက်ဖမ်းဆီးခဲ့ပြီးအဲ့ဒီထက်ကစစ်အာဏာသိမ်းမှုကိုဆန့်ကျင်ရမှာဦးဆောင်နေသူလို့ဆွဆွဲခံရတဲ့မတ်ခင်နှင်းထင်းတဲ့အမျိုးသားလေးဦးကိုရရက်ဆက်ဆက်တပ်ဖြတ်ခဲ့ကြောင်းမျက်မြင်သက်တွေက VOA ကိုပြောပါရယ် NUG လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုမအင်ဂျင်နိုင်ကဆုံးကနေဆက်သွဲမြင်မြန်ထားပါတယ
်ဒီစကိုင်းတိုင်းတပည့်ရင်းမှာဖြစ်သွားတဲ့ကိစ္စပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်ဒါ NUG ရဲ့ထုတ်ပြန်ချက်အရာပေါ့နော်ဒီဥအောင်မျိုးမင်းတို့ရဲ့လူခွင့်ရေးဒီဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရာဆိုလို့ရှိရင်လည်းအဲ့ဒီမဲအိုးချေးရွာမှာအာဒီစစ်ကောင်စီစစ်တပ်တည်းရဲ့ကျူးလွန်မှုပေါ့နော်အဲ့ဒါလေးကတော်တော်လေးကိုဟိုပြင်းထန်တယ်နောက်ပြီးတော့ဒီရက်သားတွေပေါ့သူတို့တက်ဖြတ်သွားတဲ့ကိစ္စကတော်တော်လေးရက်ဆက်တယ်ဆိုတော့ဟိုထောက်ပြချက်တွေရှိနေပါတယ်ဆိုတော့အဲ့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဥအောင်မျိုးမင်းတို့ရဲ့တုံ့တက်ချက်ဘယ်လိုရှိလဲရှင
်ဒီမဲအိုးဖြစ်စဉ်ကတော်လေးဆိုးသွားတဲ့ဖြစ်စဉ်လို့ပြောပြီးမယ်ဒီတဲ့ဆိုးသွားတဲ့ဖြစ်စဉ်လည်းအများကြီးပါဒီနေရာထဲမှာလူအစုလိုက်ပြုံလိုက်တက်ဖြတ်မှုတွေလည်းများစွာကျွန်တွေ့ရတယ်အဲ့တော့ဖြစ်စဉ်นี่ရက်ဆက်ရုံมาဖြစ်စဉ်เนี่ยဒီแมวကြီးတော့ဖြစ်စဉ်ကအခုလောလောဆယ်ဖြစ်ဖြစ်ခဲ့တာပေါ့ဒါလည်းမကပါဘူးနောက်ထပ်ဟိုဖြစ်ဖြစ်ခဲ့တဲ့အမှုတွေကျွန်တော်ဆက်ပြီးတော့လည်းရရှိပါတယ်ဒါကိုကြည့်တဲ့အခါမှာကျွန်တော်တို့ပေါ့တွေ့ရလဲဆိုတော့စစ်ကြောင်းတစ်ကြောင်းကဂျွာတရွာကိုရောက်လာပြီးတော့ဂျွေချက်မရှိဘဲနဲ့တက်ဖြတ်တာမဟုတ်ပြက်ဂျွာပေါင်းများစွာလို့ဖြစ်ဖြစ်တည်ကြုံရတယ်ဖြစ်ဖြစ်တဲ့ပုံစံမှာလည်းတွေ့သမျှလူကိုဖမ်းပြီးလို့ရှိရင်တက်ဖြတ်တချို့ဆိုရင်ရွာလုံးကျွမီးရှူတဲ့တည်င်းကျွန်တော်တို့ဒီနေ့ပဲရတယ်အဲ့တော့ဒါကဘာကိုညွန်ပြနေလဲဆိုရင်စစ်ဗိုလ်တယောက်တောင်းစစ်သားတယောက်ကသူ့ရဲ့စိတ်အခြေအနေနဲ့လုတာမဟုတ်ဘူးဒါကိုကျူးလွန်မှုအတွက်စနစ်တကျစစ်စင်ရေးအနေနဲ့ကျူးလွန်နေတာတွေ့ရတယ်ဒါအပြင်ကျွန်တော်တို့ဘာတွေတွေ့ရလဲဆိုရင်တော့ဒီလိုဖြစ်ရကအခုဒီပဲရေးမှာနေမကောက်ရေဦးခင်ဦးကျွန်တော်မျိုးစုံစကိုင်းတိုင်းဆိုတော့တော်တော်ပုံပုံကြီးကြီးပြီစကိုင်းတိုင်းနေမဲလားအေးနီချင်းနောက်ကျွန်တော်တို့ဒင်းနင်းဆိုင်ဒေတာမှလည်းဖြစ်ဖြစ်နေတယ်အဲ့တော့ဒါကကျူးလွန်မှုကအရန်ကိုဆွဆူဝါဖြစ်နေတယ်နေရာတိုင်းနှိပါဖြစ်နေတယ်ချစ်တဲ့ပုံစံနဲ့တူနေတဲ့အတွက်တာမန်လူခွေရလို့တော့ကျွန်တော်မပြောချင်ပါဘူးဒါကနိုင်ငံတကာသတ်မှတ်ထားတဲ့လူသားမျိုးနဲ့ထိခိုက်စေတဲ့ရာဇဝတ်မှု crime against humanity နောက်အခုကာလဆိုရင်တော့စစ်ပွဲတွေနဲ့ဂျားထဲမှာပြည်ပခန့်တွေစစ်ပွဲတွေဂျားမှာကျူးလွန်နေတဲ့အတွက်စစ်ပွဲဆိုင်ရာရာဇဝတ်မှုမြောက်ပြီးတော့ပြောလို့ရနေပါပဲ
စ
စကိုင်းတိုင်းဒေသဘက်မှာဆိုလို့ရှိရင်ဒီဆက်အနာတိမ်မှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကလည်းအထူးသဖြင့်ဒီလက်နက်ကင်မီခုခံတော်လှန်ရေးအရှိန်ပေါ့နော်အဲ့ဒါလည်းတော်တော်လေးပြင်းထန်တာလည်းရှိနေတော့ဒါပေမဲ့တစ်ဖက်မှာလည်းအခုချိန်ဒီစစ်ကြောင်းထိုးတာဒီစစ်ကောင်စီရဲ့စစ်တပ်တွေကနေပြီးတော့တပ်တွေကနေပြီးတော့ရွာတွေထဲကိုဝင်ရောက်ပြီးတော့ရွာလုံးကျွတ်မီးရှို့တပ်ဖြတ်တာတွေကလည်းရှိနေတယ်ဆိုတော့ဟိုလက်ရှိဒီစကိုင်းတိုင်းနောက်ဆုံးအခြေအနေပေါ့နော်အဲ့ဒီဟာဘလို့ဖြစ်နေလဲရှင်ဥမာ NUG ဘက်ကနေမြေဒီအခုဟို calling ဘက်မှာဆိုရင်လည်း NUG တိမ့်ပိုက်ထားတယ်ဆိုပြီးမဲ့လေဒီဘက်မှာဒီစစ်ကောင်စီဘက်ကပြန်ပြီးတိုက်ခိုက်မှုတွေလည်းရှိနေတဲ့ခါကျတော့အရက်သားတွေရဲ့အခြေအနေဘလို့ရှိပါလဲရှင
်ဟိုမြို့သိမ်းရွာတိမ်မလုခင်နေရပါဒီဘာမှမသိနိုင်ခင်နေရဒီစကိုင်းတိုင်းတစ်ခုလုံးကိုအရင်တော့အကျဉ်းသုံးတဲ့ဖြက်လေးပြက်ပုံစံတွေလုပ်နေကြတယ်ကြေခါဖြတ်မယ်အဆက်တွေဖြတ်မယ်ပတင်းတွေဖြတ်မယ်စလိုက်တိုက်ဆိုအင်တာနက်ဘလောက်ကြာပြီလဲပိတ်ထားတာဒါအပြင်လူတွေလူသူစုဆောင်းလို့မရအောင်ဆက်တဲ့ပုံစံမျိုးဖြစ်ပါတယ်အဲ့တော့မိုင်းအင်ဂျင်နိုင်ပြောသလိုစစ်ပောင်ကျေလာတယ်အထူးသဖြင့်စကိုင်းတိုင်းမှာသူကံကာပွဲမှုတွေအခုဆိုထိုးစစ်တီလောက်ဆောင်နေတဲ့စစ်ပောင်ကြီးကျေလာတယ်အဲ့တော့စစ်ပွဲရဆိုတော့တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်မှုဟာရှိမှာပဲဘာလို့လဲဆိုတော့ကျွန်တော်ကြံရီးပက်နေတာမှမဟုတ်တာတိုက်ပွဲတွေလှုပ်ဆောင်လို့ရှိရင်ဒါတိုက်ခိုက်မှုဖြစ်တယ်။ဒါပေမဲ့အကြမ်းဖက်စစ်အကောင်စီရဲ့ကြီးဝဲချက်ကခုနလိုလက်နက်တိုင်တိုက်ပွဲဝင်နေတဲ့အဖွဲ့တွေကိုအဲ့ဒါတွေမကောက်။ပြည်သူလူထုကိုကြီးဝဲချက်ရှိရှိနဲ့လူမှန်သမီးတတ်မယ်ဘယ်သူပဲဖြစ်ဖြစ်။ပြည်သူလူထုမှလည်းသိတယ်အကုန်လုံးမီးရှို့ဖြစ်။အရသားတွေမှန်းသိတယ်ဘုံကျဲပြစ်ဆိုတဲ့ကြီးဝဲချက်လှုပ်ဆောင်တာအဲ့ဒါကတော့ဒါစစ်ပွဲတိုက်နေတာမဟုတ်စစ်ပွဲတွေမှာရာဇဝတ်မှုကျူးလွန်တာဖြစ်သွားတယ်အဲ့တော့ဟိုဘာဖြစ်နေလဲဆိုတော့ပြည်သူလူထုကခုနပြောသလိုစစ်ကြောင်းလာလို့ရှိရင်ခတ်ပြေးရမယ်ဆိုတာလူတော်ဝင်ရေးတပားလို့ဖြစ်နေအဲ့ဒါမှမဝင်တက်ဖြတ်ခံထိမယ်အဲ့တော့ကြီးတက်လာတဲ့ချီလင်တက်တွေလာလို့စစ်ကြောင်းတွေလာလို့ဟိုပြေးနိုင်နေမယ်အခုကဘယ်လောက်ထိဆိုလဲဆိုတော့လေကြောင်းတိုက်ခိုက်မှုပုံပြီးတော့ကျင်သုံးလာတယ်မျိုးတွေတိမ်ရွာတွေတိမ်ပြီးပြီဆိုရင်တော့ဟိုအဝေးကနေခေါဝင်စာလက်နက်ကြီးတို့လိုတာပြစ်เนาะကျွန်တော်တို့ဒီလက်နဲ့ကြီးတွေပြစ်ပြီးတော့လူလူရှိမှန်းသိတဲ့ခြေမုံနေတာဒါဆိုလို့ရှိရင်ဒါရရတော်တော်ကြီးဆိုးပါပါပဲအခုဆိုရင်ဖြစ်ပြက်ခဲ့တဲ့ဒီကိစ္စတွေမကောက်ကျွန်တော်တို့တွေးသမျှရွာလုံးကျွတ်ကျွန်တော်နီးပါမီးရှို့ခံထိတဲ့ဟာတွေတော့ကလူစုလိုက်ပြုံလိုက်ငါးဦးတဲ့တက်ဖြတ်မှုတွေကြောင့်တေဆုံးမှုပေါင်းဒီ2023ထဲမှာ80ကျော်ရှိခဲ့တယ်ဒါတွေကကျွန်တော်တို့လက်ရှိစကိုင်းတိုင်းမှာဖြစ်ပြနေတဲ့အရာစကိုင်းတိုင်းနဲ့မကပါဘူးကျွန်တော်ကရင်နီမှာလည်းဒါမျိုးဖြစ်နေဒါဒီကဟိုပုဂံလို့လားပုဂံလို့တိုက်ပွဲတွေဖြစ်တယ်လို့တချို့ကပြောကောင်းပြောမယ်ပုဂံမှုမရှိလေဒီအရာတွေကိုကျွလွန်ခဲ့တဲ့အစင်လာကအကြမ်းဖက်စစ်အုပ်စုရဲ့သွေးစာနဲ့လုံရဖြစ်တယ်ဒါပေမဲ့ပြစ်မှတ်ထားတာကပြည်သူတွေဖြစ်အောင်လှုပ်ဆောင်နေတယ်ပြစ်မှတ်ထားနေတာလေအကြမ်းဖက်စစ်အုပ်စုဖြစ်ပါတယ်
ဦးအောင်မျိုးမင်းတို့ရဲ့ဒီလူခွင့်ရေးဝင်ကြီးဌာနကထုတ်ပြန်ကြမှာဒီမဲဦးကျေးရွာမှာဖြစ်ခဲ့တဲ့ကိစ္စပေါ့နော်အဲ့ဒီပဲရင်ဘက်မှာဖြစ်ခဲ့တဲ့ကိစ္စဆိုရင်စစ်တပ်ဒီခလာရပေါ့နော်နံပါတ်အတိအကျနဲ့ထုတ်ဖော်ရေးသားထားတယ်ဖော်ပြထားတယ်ပေါ့နော်ဆိုပေမဲ့တစ်ဖက်မှာကျတော့စစ်ကောင်စီဘက်ကဟိုပြန်ပြီးတော့ညှင်းဆုပ်ထားတယ်ဒါတရေအမှားပဲဖြစ်တယ်သူတို့ဒီသူတို့အဲ့ဒီချိန်မှာအဲ့ဒီနေမြေဘက်မှာဘယ်စစ်ကြောင်းကမှဟိုပို့ဆောင်ခြင်းမရှိဘူးဘယ်စစ်ကြောင်းမှတွားရောက်ခြင်းမရှိဆိုပြီးတော့ဟိုပြန်ပြီးတော့တုံ့ပြန်ထားတာတွေ့ရပါဆိုတော့အဲ့ဒီပေါ်မှာ NUG အနေနဲ့ဘာကြောင့်အဲ့လိုမျိုးဟိုကိုယ့်ဘက်ကရောဒီလိုခလာရနံပါတ်အတိအကျနဲ့ထုတ်ပြန်နိုင်တဲ့အနေအထားရှိတာလဲရှင
်ချမ်ပစ်စစ်ကောင်စီကတော့ဒါမျိုးကျူးလွန်နေတာကြားခဲ့ပြီကျူးလွန်နိုင်ကျူးလွန်နိုင်သူတို့မလုပ်ပါဘူးလို့အမြဲတမ်းလဲကျွန်တော်တို့ပြောလို့ရှိပါတယ်ကံရောတင်းစားရှင်းလင်းမွေးဆိုတာတည်င်းချက်လက်အမှန်မပြောဘဲနဲ့တည်င်းညာကြီးလောက်ကြံဖန်နီးမှုတွေဖန်နီးထားတဲ့နေရာဆိုတာမတ်အင်ဂျင်နီယာလို့တည်င်းသမားတွေလည်းသိကြမှာပါအဲ့ဒီနေရာမှာကျွန်တော်တို့ဘာပြီးတော့ထွက်တရလဲဆိုလို့ရှင်တော့ဒီအရက်ဆက်စုံရုပ်မှပြီးတော့နော်တက်နိုင်ပြီမူတာဝါလာထပ်ပြီးတော့ကျူးလွန်နေတာစစ်တပ်ပဲဖြစ်ပါတယ်သူတို့လုပ်နေကြလုပ်ငန်းတစ်ခုပါဒါပေမဲ့ကျွန်တော်တို့အခုရထားတဲ့ကိစ္စတွေအခုဆိုရင်ဘယ်တော့မှဖြစ်လဲဘသူဖြစ်လဲတေဆုံးမြေစီရင်ကမလောက်လဲသူတို့အသက်ရွယ်မလောက်လဲဘလို့တေဆုံးလဲဆိုတာအလောင်းနေကျွန်တော်တို့ဒါနဲ့ပြန်ပြီးတော့ခြေပနိုင်ပါတယ်သူတို့ရဲ့တည်င်းမှားတွေဝါဒဖြန့်မှုမှန်ကန်တဲ့အချက်နဲ့ကျွန်တော်တို့ဒါကိုခြေပနိုင်တယ်ဘာကြောင့်ခြေပနိုင်လဲကျွန်တော်တို့ကမြေပြင်မှာရှိတဲ့သူတွေကိုမေးမြန်းနိုင်ခဲ့တယ်မြေပြင်မှာကြုံတွေ့ရတဲ့သူတွေရဲ့အတန်ကိုရအောင်ယူခဲ့တယ် လူခွေရေးကိုလေးစားတဲ့သူတွေဒီအတရားမျှတမှုလိုချင်တဲ့ပြည်သူတွေကကျွန်တော်တို့ပူးပေါင်းဆောင်ရွက်တဲ့ဒီအချက်တွေကကျွန်တော်တို့အမှန်တရားဖြစ်တယ်။အဲဒီတော့သတင်းစာရှင်းလင်းပွဲသတင်းထုတ်ပြန်ချက်လုပ်ပြီးတော့လိန်ညာသည့်တိုင်အောင်ဖြစ်မှန်ကိုဘယ်တော့မှဖုံးကွယ်လို့မရအောင်ဒီအဖြစ်မှန်ကြီးရဲ့အားကောင်းချက်ကြောင့်အခုလိန်ညာပြီးတော့အကြမ်းဖက်ဟိုရာဇဝတ်မှုတွေကျူးလွန်နေတဲ့သူတွေအတွက်တရားမျှတမှုရတာဝန်မှုတာဝန်ခံမှုကမဖြစ်မနေရဖို့ရမှာဖြစ်တယ်
။တစ်ဖက်မှာကျတော့ဒီအခုဟိုမဲအိုရွာမှာဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်ပေါ့နော် VOE ကလက်ခံရရှိတဲ့ဟိုတပ်ပုံကြီးအရာဆိုလို့ရှိရင်လေဟိုတပ်ဖြတ်ခံရတဲ့သူတွေရဲ့အနေအထားကိုကြည့်လို့ရှိရင်တော်တော်လေးကိုဟိုကောင်းပြတ်ချီပြတ်လက်ပြတ်တွေနောက်မိရှုခံထားရတဲ့ဒီဥကောင်းကွန်ကြံခဲ့ရပါတော့အဲ့တော့ဒေတာကန်ကြီးရဲ့မျက်မြင်သက်သေတွေရဲ့အဆိုအရဆိုရင်ဒီဥကောင်းကွန်ကမခင်နှင်းထေးရဲ့ဥကောင်းကွန်ဖြစ်တယ်နောက်အဲ့မှာသူကြံခဲ့တဲ့ဒီပရင်ဆွဲကြိုးပေါ့လေအဲ့ဒါလည်းသူတို့တွေ့ရတယ်ဆိုတော့ဒီလိုအမျိုးသမီးတယောက်အပါဝင်နောက်ထပ်ယောက်ျား၄ဦးပေါ့စုစုပေါင်း၅ဦးကိုဒီသူတို့ကျွာရဲကိုဝင်သွားတဲ့နိုင်ပိုင်းအတွင်းကိုဖန်စီနှိပ်ဆက်တက်ဖြတ်တယ်ဆိုတော့ဘာကြောင့်အဲ့လောက်ကြီးထီသူတို့လှုပ်သွားတာလဲဘာကြောင့်ဒီလိုတက်ဖြတ်သွားတယ်လို့သုံးသပ်လဲရှင
်ဒါကတော့အကြောင်းမျိုးဖြစ်နိုင်ပါတယ်နော်ဒီသူလူတုကိုရန်သူသပွဲတက်ဖတ်နေတတ်မှတ်ပြီးတော့ခြေရစ်ဆက်လှုပ်ဆောင်နေသူရဲ့လက်ရင်မှုခြေဆက်ကြမ်းကြုတ်မှုဖြစ်နိုင်တယ်ဘာကြောင့်လဲဆိုတာအကြောင်းပြစရာမလိုဘူးဒါပေမဲ့ဒီသူလူတုကိုလှုပ်ချင်တိုင်းလှုပ်တဲ့စိတ်ဓာတ်ရှိနေတဲ့တိရိစ္ဆာန်လောက်တောင်မှကျွန်တော်တို့ဒီဂုံတိတ်ခါမရှိတဲ့စစ်တပ်ရဲ့လုပ်ရပါဒီနေရာမှာတို့အနေနဲ့ပြည်သူလူထုရန်သူလူမြင်နေပြီအမျိုးသမီးဆိုလို့ရှိရင်စော်ကားလို့ရတယ်ပို့ပြီးတော့အနိုင်ကျင့်လို့ရတဲ့စိတ်ထားတွေရှိပြီကလေးသူငယ်တွေကိုကာကွယ်စောင့်ရှောက်မယ်စားစစ်ပွဲတွေမှာပို့ပြီးတော့စောင့်ရှောက်ပေးရမယ်စားပြစ်မှတ်ထားလှုပ်ဆောင်နေတာဒါကတို့ရဲ့စစ်တပ်ရဲ့ကျင့်ကြံနေဖြစ်နေစစ်တပ်ဆိုတာကောင်းတဲ့လူလည်းရှိနိုင်မယ်ဒါကိုဘူဝါဒတစ်ခုအနေနဲ့ချမှတ်ပြီးဆောင်ရွက်နေတာဖြစ်ပါတယ်ဒါပြင်အရေးယူဆောင်ရွက်မှုမရှိဘူးဒီလိုမျိုးကြည့်လို့နေသူကစိတ်ရသွေးမှုကအရေးယူမှုဆောင်ရွက်မှုမရှိဘူးအဲ့တော့ပို့ပြီးတော့လက်ရဲဆိုင်ရဲဖြစ်လာတယ်တည်သူလူလူမြင်လို့ရှိရင်ပါလာတဲ့ငွေကိုဘယ်လိုမျိုးယူမလဲသူတို့အိမ်တွေကိုမီးမရှိခင်ဘယ်လိုဝင်ပြီးတော့ဖြက်စီးမလဲပြီးရင်တော့တည်လို့မရတော့ဖြက်စီးဆိုတဲ့စိတ်တက်ကလူတိုင်းလူတိုင်းရဲ့စစ်သားတိုင်းစစ်သားတွေရဲ့ခေါင်းထဲမှာဝင်လာဖို့အတွက်တန်ဖိုးပေးနေတဲ့ဟုတ်မတိမတားနဲ့ပံပိုးပေးနေရဲ့အပြစ်ရှိတဲ့သူကအပြစ်ကကင်းလွန်တဲ့စနစ်ရဲ့ရလက်ကြောင့်ပဲပြောချင်ပါတယ
်အခုလိုဒီစကိုင်းတိုင်းမှာဖြစ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိစ္စမှာ NUG လူခွင့်ရေးဝန်ကြီးဌာနမှတ်တမ်းတင်တာမျိုးတွေပေါ့နော်ဒီမြန်မာနိုင်ငံတွင်းဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနောက်ရိုဟင်ဂျာတွေကိစ္စမှာဆိုရင်လည်းဒီလူခွင့်ရေးဝန်ကြီးဌာနအဖွဲ့ကနေပြီးတော့ဟိုပြုစုနေတာတွေလည်းရှိရဆိုတဲ့ခါကျတော့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်ပြုစုနေတဲ့အပိုင်းထိရောက်မှုပေါ့အဲ့ဒီအခြေအနေကဘယ်လိုရှိလဲရှင
်ကြီးရောက်မှုဖြစ်လာဖို့အတွက်ကတော့တက်တဲ့ထောက်ထားအဓိကအရေးကြီးတာပေါ့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကြီးရောက်တဲ့အရေးယူဆောင်ရွက်မှုတွေဖြစ်ဖို့အတွက်တိကျတဲ့သတင်းတွေကိုစုစမ်းမှုရှိလာပါမယ်ဒါတွေကစနစ်တကျနဲ့စုစမ်းတာဖြစ်ပါတယ်အဲ့တော့ကြီးရောက်တဲ့အောင်ဘာလုပ်နိုင်လဲပထမအဦးဆုံးကတော့ဟိုတရားရေးတို့ဒီတရားဥပဒေအရေးဖို့အတွက်လမ်းကြောင်းတွေရှိတယ်ဖြတ်တန်းမှာကြားတယ်ဒါပေမဲ့အဲ့တွေလည်းကျွန်တော်ညွှန်မှတ်ပါတယ်ဒါပေမဲ့အရေးကြီးတာကဒီလောက်ထိရက်ဆက်ရုံမှဆိုတာစစ်ရာဇဝတ်မှုတွေကျူးလွန်နေစစ်ကောင်စီကိုနိုင်ငံကြီးအရသူတို့အာဏာဆက်ပြီးတော့မရှင်းတတ်နိုင်အောင်စီးပွားရေးပိတ်ဆို့မှုတွေဒီလိုမျိုးလက်နက်တင်နဲ့ပြည်သူတွေမတက်နိုင်ဘူးတဲ့လက်နက်တင်ဖို့ရောင်းချမှုတွေဒါတွေလှုပ်ဆောင်မှုတွေကျွန်တော်တို့ကြိုးပမ်းဆောင်ရွက်တာဒီနေရာမှာတင့်တင့်အောင်မြင်လာပါပြီနိုင်ငံကြီးရဲ့စီးပွားရေးပိတ်ဆို့မှုတစ်ချိန်တည်းမှာရင်ဒီလက်နဲ့တင်ဖို့ရောင်းချမှုလေးရင်းစီတင်ဖို့ရောင်းချမှုအထိကျွန်တော်တောင်းဆိုရတဲ့အရာတွေဖြစ်လာတယ်။ဒါပေမဲ့နိုင်ငံတိုင်းဆိုရဲအားလုံးဆိုရဲအစ်စ်တော့မရောက်သေးဘူး။ဒါအောင်ဆက်ပြီးကြိုးပမ်းမှရှိပါတယ်။နောက်တစ်ခုကအရေးယူဆောင်ရွက်မှုပိုင်းမှာဥပဒေအရေးယူဆောင်ရွက်ဖို့အတွက်ကျွန်တော်ခုနပြောတဲ့ဒီနိုင်ငံတကာမှာရှိတဲ့တရားရုံးမှန်သမျှဂျာဇဝဲမှုရအရေးယူနိုင်မယ့်တရားရုံးမှန်သမျှတွေကျွန်တော်လမ်းကြောင်းတွေဖောက်ထားတယ်။အချက်လက်တွေပေးပို့ထားတယ်အဲ့တော့တချို့နေရာမှာကျွန်တော်တို့နိုင်ငံအနေနဲ့ဒီတင်ပြဖို့အတွက်လမ်းကြောင်းတွေမှာခက်ခဲနေရှိတယ်။နော်ကျွန်တော်တို့ဒီစာချုပ်တွေကိုလက်မှတ်မထိုးထားတဲ့ကိစ္စတွေလက်ရှိအခြေအနေမှာဒါနဲ့ပတ်သက်ပြီးတော့ဟိုစုံစမ်းစစ်ဆေးဖို့ခက်ခဲနေရှိတယ်။တချို့နေရာမှာခက်ခဲပေမဲ့အရေးယူဆောင်ရွက်မှုအပိုင်းလုပ်ရမယ်ဆိုရင်ကြီးညာချက်တွေထွက်လာပြီ။ဒါပေမဲ့ဒီတက်ပုံဆိုထိရောက်တဲ့အရေးယူဆောင်ရွက်မှုတွေတော့ဆက်လက်ကြိုးပမ်းဆောင်ရွက်အောင်မှာဖြစ်ပါမယ်။
ဖြူရီအမေရိက န်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖဲယူမှုနဲ့လိုင်းတူမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတူမီတာ30နဲ့49လိုင်းလက်မီတာ190အပြင် Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှစုမြန်မာပြည်မှပေးစာများနဲ့ထူးခြားစာများသတင်းများစတဲ့ကဏ္ဍတွေကိုထုတ်လွှင့်တင်ပြသွားမှာပါအရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ဆက်ရအောင်ပါ2024ခုနှစ်အတွက်အာဆီယံအလက်ကြာဥက္ကဋ္ဌတာဝန်ကိုလာအိုစ်နိုင်ငံကစတင်တာဝန်ယူပြီးတော့ပထမဆုံးအချိန်လုတ်တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာမြန်မာအရေးနဲ့သက်ဆိုင်တဲ့ထူးခြားချက်နှစ်ချက်ထွက်ပေါ်လာပါတယ်။အဲ့ဒီထူးခြားချက်တွေအကြောင်းကိုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဆောင်းပါးရှင်မိတွေ့ပြည်သွင်းနိုင်တဲ့အတူအလိမ့်မှာတင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးနဲ့မြန်မာအရေးထူးခြားချက်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအာဆီယံလက်ထက်ဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံကဥဆောင်ပြီးအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးကို2024ဇန်နဝါရီ29ရက်နေ့ကလာအိုနိုင်ငံလုံဖရပန်မှာပြုလုပ်ခဲ့ပါတယ်အဲ့ဒီအစည်းအဝေးမှာမြန်မာနဲ့သက်ဆိုင်တဲ့ထူးခြားချက်နှစ်ချက်တွေ့ရပါတယ်။ပထမထူးခြားချက်ကတော့လုံပရာဘန်အစည်းအဝေးကိုစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနအတွင်းဝန်ဒေါ်မာလာတန်းထိုက်တက်ရောက်လာတာဖြစ်ပါတယ်။ဒုတိယထူးခြားချက်ကတော့ထိုင်းမြန်မာနယ်စပ်မှာဘေးကင်းလုံခြုံတဲ့လူသားချင်းစာနာထောက်ထားမှုစုံတစ်ခုထူထောင်ရေးအစိုးပြုချက်ဖြစ်ပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုစစ်ကောင်စီနိုင်ငံခြားရေးအတွင်းဝန်ဒေါ်မာလာတန်းထိုက်တက်ရောက်လာတာကိုထူးခြားချက်အဖြစ်မီဒီယာတွေကအသားပေးဖော်ပြကြတာတွေ့ရပါတယ်။ဒီလိုတက်ရောက်လာတာဟာအာဆီယံအလှည့်ကျဥက္ကဋ္ဌပြောင်းလဲသွားလို့လား။ဒါမှမဟုတ်ရင်ဒါဟာစစ်ကောင်စီရဲ့တန်တမာရေးအောင်မြင်မှုလေလား။အာဆီယံဟာစစ်ကောင်စီအပေါ်မှာသဘောထားပြောင်းလာတာလားဆိုတဲ့မေးခွန်းထုတ်သူတွေလည်းရှိပါတယ်။
အာဆီယံအလက်ကျဥက္ကဋ္ဌနိုင်ငံပြောင်းသွားတဲ့အတွက်လုံလီလုံဟာတချို့ပြောင်းလဲသွားတာရှိနိုင်ပါတယ်။ဒါပေမဲ့အာဆီယံရဲ့ 5-point consensus လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံပုံသဘောတူညီချက်၅ချက်ကတော့မပြောင်းမလဲတည်ရှိနေတာတွေ့ရပါတယ်။အာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးကိုဒေါ်မာလာတန်းထိုက်တက်ရောက်လာတာဟာအာဆီယံရဲ့သဘောထားပြောင်းလဲသွားတာမဟုတ်သလိုစစ်ကောင်စီရဲ့တန်တမာရေးအောင်မြင်မှုလို့လည်းမဆိုနိုင်ပါဘူး။ဘာကြောင့်လဲဆိုတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်သဘောတူပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံအားလုံးကသဘောတူချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံဘုတ်သဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်စီကလိုက်လာတာအကောင့်ထည့်ဖော်တာမရှိတဲ့အတွက်အာဆီယံဆိုင်ရာအစည်းအဝေးတွေကိုစစ်ကောင်စီခေါင်းဆောင်တွေစစ်ကောင်စီအဖွဲ့ဝင်တွေစစ်ကောင်စီရဲ့ဝန်ကြီးတွေကိုတက်ရောက်ခွင့်မပေးဖို့မဖိတ်ကြားဖို့အာဆီယံအနေနဲ့အဆုံးဖြတ်ချက်ချထားပါတယ်ဒါပေမဲ့နိုင်ငံရေးရာထူးမတူတဲ့ non political representative ကိုတော့အာဆီယံအစည်းအဝေးတွေကိုဖိတ်ကြားပါတယ်တက်ရောက်ခွင့်ပေးထားပါတယ
်ဒီရင်အာဆီယံအစည်းအဝေးတွေမှာတော့နိုင်ငံရေးရာထူးတနည်းအားဖြင့်စစ်ကောင်စီခေါင်းဆောင်နဲ့စစ်ကောင်စီအဖွဲ့ဝင်တွေစစ်ကောင်စီဝန်ကြီးတွေကိုတက်ရောက်ခွင့်မပေးရင်ဘယ်သူမှမတက်ဘူးလို့စစ်ကောင်စီကတင်းခံနေကြတာပါဒါပေမဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံကပထမဦးဆုံးကျင်းပတဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုတော့နိုင်ငံကြားရေးအတွင်းဝန်ဒေါ်မာလာတန်းထိုက်ကိုပထမဆုံးအကြိမ်ဖြစ်စစ်ကောင်စီကစေလွှတ်ခဲ့တာတွေ့ရပါတယ်ဒါနဲ့ပတ်သက်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့လာအိုမှာပြုလုပ်တဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးအစည်းအဝေးကိုတက်ရောက်ဖို့စစ်ကောင်စီကသူ့ရဲ့နိုင်ငံခြားရေးအတွင်းဝန်ကိုလွှတ်လိုက်တာတွေ့ရတယ်။ဒါစစ်ကောင်စီရဲ့တန်တမာရေးတိုးတက်မှုလားဆိုရင်တော့မဟုတ်ဘူးလို့ပဲပြောရမှာပဲ ဘာလို့လဲဆိုတော့လာအိုအရင်အာဆီယံလက်ကျဥက္ကဋ္ဌဖြစ်အင်ဒိုနီးရှားတာဝန်ယူခဲ့တဲ့2023မှာလဲအာဆီယံစည်းဝေးတွေကိုနိုင်ငံရေးယာတူမဟုတ်သူ non political representative တွေကိုဖိတ်ခဲ့တာပဲဒါပေမဲ့စစ်ကောင်စီကဝန်ကြီးအဆင့်မတက်ရရင်မတက်ဘူးဆိုပြီးတင်းခတ်နေကြတာပါခုဒီချိန်မှာတော့လာအိုမှာလုပ်တဲ့အာဆီယံနိုင်ငံဂျာယီဝန်ကြီးများအစည်းအဝေးကိုစစ်ကောင်စီဟာနိုင်ငံရေးယာတူမဟုတ်သူတူဦးကိုပထမဆုံးချိန်ဖြစ်တက်ရောက်စီခဲ့တာတွေ့ရပါတယ်ဒါဟာတန်တမာရေးအထူးကြံနေတဲ့စစ်ကောင်စီဟာတင်းမခံနိုင်တော့ပဲအာဆီယံအစည်းအဝေးတွေမှာရတဲ့နေရာကပဲတက်မယ်ရတဲ့အပေါက်ကပဲဝင်မယ်ဆိုပြီးလူရဝင်ဖို့ကြိုးစားတဲ့သဘောလို့ယူဆတဲ့အကြောင်းသူ့အမည်ကိုပြောပါတယ်နောက်တစ်ခုကအာဆီယံနိုင်ငံဂျာယီဝန်ကြီးတွေရဲ့လုံဖရာပန်အစည်းအဝေးမှာထိုင်းမြန်မာနယ်စပ်ဘေးကင်းလုံခြုံတဲ့လူသားချင်းစာနာထောက်ထားမှုစုံတစ်ခုထူထောင်ဖို့ထိုင်းနိုင်ငံရဲ့အဆိုပြုချက်ကိုဥက္ကဋ္ဌလာအူမြန်မာစစ်ကောင်စီအပါအဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေကသဘောတူညီခဲ့ကြတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်မြန်မာထိုင်းနယ်စပ်လူသားချင်းစာနာမှုစုံကိုထိုင်းနိုင်ငံတပ်ခရိုင်ထဲမှာတည်ဆောက်မှာဖြစ်တဲ့အကြောင်းနဲ့တပ်ခရိုင်ထဲကမဲဆောက်မြို့ကိုလာမဲ့ဖေဖော်ဝါရီ၈ရက်နဲ့၉ရက်နေ့တွေမှာသူသွားရောက်မဲ့အကြောင်းထိုင်းနိုင်ငံဂျာယီဝန်ကြီးပန်ပရီဘီဟိန်ဒနုကရာကပြောတဲ့အကြောင်းဘန်ကောက်ပို့သတင်းစာက2024ဇန်နဝါရီ30ရက်နေ့ကရေးသားပါတယ်ဒါအပြင်ထိုင်းမြန်မာနယ်စပ်လူသားချင်းစာနာမှုစုံထူထောင်မဲ့အစီအစဉ်ကိုတရုတ်နိုင်ငံဂျာယီဝန်ကြီးဝမ်ယီနဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်တို့ကလည်းသဘောတူညီကြတယ်လို့ထိုင်းနိုင်ငံဂျာယီဝန်ကြီးကပြောတဲ့အကြောင်းကိုဘန်ကောက်ပို့မှာဖော်ပြထားတာတွေ့ရပါတယ်
လောဘရာဘအာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးအပြီးထုတ်ပြန်ချက်ပါလဲခွဲခြားခြင်းမရှိဘဲလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေကိုအခြေခံလိုအပ်ချက်များယုံကြည်စိတ်ချစွာနဲ့ထိထိရောက်ရောက်ပွေလင်းမြင်သာမှုရှိစွာထောက်ပံ့ပေးနိုင်ရင်ထိုင်းမြန်မာနှစ်နိုင်ငံကျန်းချေသည့်အသင်းတွေရဲ့ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာလူသားချင်းစာနာမှုအကူအညီပေးမှုတွေပြင်ဆင်လာရင်ကတဦးခြေလက်ကိုအာဆီယံအဖွဲ့အစည်းအနေနဲ့ကြိုဆိုတယ်လို့ဖော်ပြထားတာတွေ့ရပါတယ်အယ်ဂျာဇီရာတရင်ထဏာကလည်းဆရာလာတိမ့်မှုအပြီးပူပူကျဲပြတ်ကြီးထွားလာတဲ့အချက်အသေးကိုမြန်မာတွေကပဲဥဆောင်ဖြေရှင်းကြဖို့အာဆီယံကတိုက်တွန်းတဲ့အကြောင်းစောင်းပါတပုတ်ကို2024 January 30ရက်နေ့ကရေးသားပါတယ်။ဒါပေမဲ့ဘယ်လိုဖြေရှင်းရမလဲ။အဲ့ဒီလိုဖြေရှင်းတဲ့အခါအမျိုးသားညီညွတ်ရေးအစိုးရ NUG ပါဝင်ခြင်းရှိမရှိဆိုတာကိုတော့အာဆီယံကြေညာချက်မှာဖော်ပြမထားဘူးလို့အယ်ဂျာဇီရာစောင်းပါကထောက်ပြထားပါတယ်။
နိုင်ငံတော်ဝန်တိုက်ပွဲတွေအချိန်မြင့်လာတာနဲ့အတူစစ်ဘေးရှောင်ပြည်သူတွေအရေအတွက်ဟာလည်းတနေ့တခြားတိုးပွားလာနေတာတွေ့ရပါတယ်။စစ်ဘေးရှောင်တွေကိုထိထိရောက်ရောက်ကူညီနိုင်ဖို့ဆိုရင်ပြည်တွင်းကပုံမှန်လမ်းကြောင်းတွေကနေပေးဖို့ကူညီဖို့ဆိုတာမဖြစ်နိုင်ဘူးလို့ပဲဆိုရမှာပါ။ဒါကြောင့်လေအိန္ဒိယနိုင်ငံတွေကတဆင့်နေစားဖြတ်ကျော်အကူအညီပေးနိုင်ရေးကို NUG အပါအဝင်အရဖက်အဖွဲ့အစည်းတွေအကူအညီပေးရေးအေဂျင်စီတွေကကြိုးပမ်းနေကြတာပါ။အခုထိုင်းနိုင်ငံရဲ့အဆိုပြုချက်နဲ့စတင်မဲ့ထိုင်းမြန်မာနယ်စပ်လူသားချင်းစာနာထောက်ထားမှုစုံတည်ဆောက်ရေးမှာထိုင်းမြန်မာကျက်ရှင်နီအသင်းတွေနဲ့အတူနိုင်ငံတကာကျက်ရှင်နီအသင်းကြီးပါပါဝင်ဆောင်ရွက်မယ်လို့သတင်းတွေကဆိုပါတယ်။ဒေသခံဒေါ်လာရင်အင်အားစုတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့နဲ့ညှိနှိုင်းလှုပ်ဆောင်သွားဖို့ရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။နိုင်ငံရေးအကဲခတ်တူကတော့ဘယ်လိုပဲဖြစ်ဖြစ်ထိုင်းအစိုးပြုတဲ့ဘေးကင်းလုံခြုံတဲ့လူသားချင်းစာနာထောက်ထားမှုစုံထူထောင်ရေးဟာတိုးတက်မှုတစ်ခုလို့ပြောလို့ရပါတယ်။လူအပ်နေသူတွေထံအမှန်တကယ်ရောက်ရှိဖို့နဲ့ထိထိရောက်ရောက်ကူညီနိုင်ဖို့ဆိုရင်တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတော်လှန်ရေးအင်အားစုတွေကိုခြံလှပ်ထားခဲ့လို့မဖြစ်နိုင်ပါဘူး။သူတို့နဲ့ညှိနှိုင်းလှုပ်ဆောင်ဖို့လိုပါမယ်။အဲ့ဒီလိုဖြစ်လာစီဖို့ NUG နေနဲ့ဥဆောင်ပြီးနီလာရှာဖွေသင့်တယ်လို့ဆိုပါတယ်ခင်ဗျာ။
ခုတော့အပတ်စဉ်တင်ဆက်နေတဲ့ ISP မြန်မာရဲ့မြင်ကွင်းကျဲမဆူပါ2024ခုနှစ်ဇန်နဝါရီနောက်ဆုံးပတ်အတွင်းဝဒေတာကိုသွားခဲ့တဲ့ MNDA အဖွဲ့ရဲ့ဂါရဝပြုခရီးစဉ်မှာမျက်နှာသစ်လူငယ်ကောင်းဆောင်တွေကို UWSB UWSA ဘက်ကပွဲထုတ်ခဲ့ပါတယ် ISP မြန်မာရဲ့ခုတစ်ပတ်မြင်ကွင်းကျဲမဆူမှာဒီအကြောင်းအရာကိုတစ်စိတ်တစ်ပိုင်းဖော်ပြထားပါတယ်
ကိုကံအဖွဲ့ရဲ့ခေါင်းဆောင်ဒုတိယပူဇော်ကြီးဖုန်တရွှင်ဟာဇန်နဝါရီနောက်ဆုံးပတ်မှာဝါနဲ့မိုင်းလာကိုသွားခဲ့ပါတယ်။လောက်ကန်ရဲ့ပြင်ကိုကံဒေတာတစ်ခုလုံးကိုပြန်လည်တင်ယူပြီးတဲ့နောက်မှာသွားခဲ့တာဖြစ်ပါတယ်။ ဒီခီးစဉ်ကိုတရုတ်နှစ်သက်ကူအကျိုးကာရာပြူခီးစဉ်ဖြစ်ထရင်ထုတ်ခဲ့ပါတယ်ဇန်နဝါရီ24နဲ့25ရက်မှာဝရီတာကိုတွားခဲ့ပြီး28ရက်မှာမိုင်းလာကိုရောက်ခဲ့တာပါကိုကန့်ခေါင်းဆောင်ဟာဝပြည်သွေးစည်းညွှန်ရည်ပါတီခေါင်းဆောင်တွေရဲ့နေအိမ်တွေစီတီးခြားတွားခဲ့ပါတယ်ဒါအပြင်ဝဒုတိယဥက္ကဋ္ဌကြောက်ကွန်ဦးဆောင်တဲ့အဖွဲ့နဲ့လည်းဆွေးနွေးပွဲလုပ်ခဲ့ပါသေးတယ်ဆွေးနွေးပွဲမှာဝပြည်သွေးစည်းညွှန်ရည်ပါတီဘက်ကလူငယ်မျက်နှာသက်ခေါင်းဆောင်တွေကိုမြင်ခဲ့ကြရတာပါဝဘကပွဲထုတ်လာတဲ့လူငယ်တွေထဲမှာလက်ရှိခေါင်းဆောင်တွေရဲ့မျိုးဆက်တွေအဓိကပါခဲ့ပါတယ်ဆွေးနွေးပွဲမှာဒုတိယဥက္ကဋ္ဌကြောက်ကွန်အန်းကိုခြံရံပြီးမျိုးဆက်တွေကနေရာယူခဲ့ပါတယ်တယောက်ကပါတီရဲ့ဒုတိယအထွေထွေတွင်ဝင်မှုပေါက်အိုက်ခံဖြစ်ပါတယ်။သူဟာပါတီဥက္ကဋ္ဌပေါက်ယူချန်ရဲ့တာတူဖြစ်ပါတယ်။နောက်တယောက်ကပါတီရဲ့နိုင်ငံရေးဌာနကြီးမှုကြောက်အိုက်နဲ့လိုင်ဖြစ်ပါတယ်။သူကပါတီတည်ထောင်ခဲ့သူတူဖြစ်တဲ့ကြောက်ညီလိုင်ရဲ့တာဖြစ်ပါတယ်။ကြောက်ညီလိုင်ကတော့2009ခုနှစ်မှာကွယ်လွန်ခဲ့တဲ့ခေါင်းဆောင်အောင်တူပါဆွေးနွေးပွဲမှာထူးထူးခြားခြားမြင်တွေ့ခဲ့ရသူတို့ကလူငယ်အမျိုးသမီးတို့ဖြစ်ပါတယ်။အဲ့ဒီအမျိုးသမီးဟာတခြားလူငယ်မျိုးဆက်ကောင်းဆောင်တွေနဲ့အတူရှေ့တန်းမှာတိုင်ခဲ့ပါတယ်။သူဟာပါတီဥက္ကဋ္ဌပေါက်ယူချန်ရဲ့အတွင်မူဟဲဖြင့်ဖြစ်ပါတယ်။ပါတီရဲ့အရန်ဘဟုကော်မတီဝင်လည်းဖြစ်တယ်လို့ပန်ဆန်းမှာပဲမွေးဖွားကြီးပြင်းခဲ့တယ်လို့သိရပါတယ်။ပေါက်ယူချန်ရဲ့အိမ်ကိုကိုကန့်ကောင်းဆောင်သွားတွေ့တဲ့အချိန်မှာလည်းဟဲဖြင့်ကိုမြင်ခဲ့ရပါတယ်။ဒုတိယဥက္ကဋ္ဌကြောက်ကော်အန်းရဲ့သားကြောက်လျှောက်ဖူကိုလည်းဆွေးနွေးပွဲမှာမြင်ရပါတယ်။သူကတော့ပါတီရဲ့ဗဟိုကော်မတီဝင်အဖြစ်တာဝန်ယူထားပါတယ်။ကိုကန့်ခေါင်းဆောင်ဆက်သွားခဲ့တဲ့မိုင်းလာမှာလည်းမျိုးဆက်သစ်ခေါင်းဆောင်မှုကိုမြင်ရပါတယ်။မိုင်းလာတွေ့ဆုံမှုမှာမိုင်းလာဒုတိယဥက္ကဋ္ဌဦးထိန်လင်းဦးဆောင်ခဲ့တာပါ။ဦးထိန်လင်းဟာမိုင်းလာဥက္ကဋ္ဌဦးဆိုင်လင်းရဲ့သားဖြစ်ပါတယ်။ MNDA ခေါင်းဆောင်တဲ့ကိုကန့်အဖွဲ့ကိုဦးထိန်လင်းကိုယ်တိုင်ခရီးဥကြိုခဲ့တာမြင်တွေ့ရပြီးဆွေးနွေးကြချိန်မှာနောက်ထပ်ဒုတိယဥက္ကဋ္ဌတူဖြစ်တဲ့ဦးစံပေနဲ့အတူဦးဆောင်ခဲ့ပါတယ်ဥက္ကဋ္ဌဦးဆိုင်လင်းကိုတော့ကိုကန့်အဖွဲ့ရဲ့အခုခရီးစဉ်မှာမြင်တွေ့ခဲ့ရတာမရှိပါဘူ
း VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လည်းရှင်းဖွင့်လို့ရပြီးရေးသားပေးဖို့လည်းဆိုရင်ဖြင့် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွင်းနိုင်တယ်လို့ VOA ရဲ့ Facebook Messenger မှာလည်းလာရောက်ဆက်သွင်းနိုင်ပါတယ်ခုတော့မြန်မာပြည်မှပေးစာများကဏ္ဍမှာပြည်သူတွေရေးပို့လာတဲ့အကြံပြုချက်တွေနဲ့ရှင်းဖွင့်လို့ရကိုမယေးသနာကျော်ကအစူးစီးတင်ဆက်ထားပါတယ်
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြရှင် VOA ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်စာမြေးရေးနေကြဦးဆိုင်ကန်တွန်းဆိုတဲ့တော်ရရှင်ကျမတို့ထုတ်လွှင့်ပေးနေကြ Facebook ကကျမတို့ထုတ်လွှင့်ပေးနေကြအစီအစဉ်အောက်မှာမှတ်ချက်လာပြီးရေးလာတာတွေ့လိုက်ပါတယ်ရှင်ဦးဆိုင်ကန်တွန်းရဲ့ရုပ်ကိုလည်းမြင်လိုက်ရပါတယ်เนาะဦးဆိုင်ကန်တွန်းကမင်္ဂလာပါရှမ်းပြည်ရဲ့စောင်းချမ်းညလေးပါ view ဤအရာတွေကနေနားတော်ရအစီအစဉ်ပါတယ်ခင်ဗျာတဲ့ဟုတ်ကဲ့ရာသီဥတုတော်တော်အေးမယ်လို့ထင်မိပါတယ်เนาะ အခုလိုမျိုးအစီအစဉ်နားဆင်ရင်လည်းမှတ်ချက်လာရေးလာတဲ့အတွက်ကြောင့်မလို့ဦးဆိုင်ခန်းထွန်းကိုမျိုးတော့မှတ်မိပြီးတော့ဒီစာလေးကိုဖော်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးထူတင်ပါတယ်နောက်ထပ်သောရရှင်တယောက်နာမည်မခေါ်ပါနဲ့တဲ့သူကတကယ်တမ်းကျတော့ VOE ကိုကျေးဇူးတင်စာလေးပဲခတ်တူတူရေးလာတာပါဒါမဲ့နာမည်မဖော်ပြစီခြင်းနဲ့သောရရှင်ဖြစ်ပါတယ်သူကလည်းအမြဲတမ်းအားပေးနေပါတယ်အချိန်နဲ့တပြေးညီတရင်မှန်တွေကြည့်ရလို့လည်းကျေးဇူးတင်ပါတယ် VOE ရေဌာနတစ်ခုလုံးကျမ်းမာပါစေနောက်တစ်ပေါင်းများစွာလဲ VOE တည်ရနိုင်ပါစေမြမပြည်ကပေးစာများအစီအစဉ်ကနေနာမည်ကိုထည့်မခေါ်လိုက်ပါနဲ့เนาะကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့ပါစိတ်ချပါနော်နာမည်မခေါ်စီခြင်းတဲ့သူတွေကိုကျွန်မသတိထားပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကျွန်တော်ကနေပြည်တော်သားတယောက်ပါတဲ့ VOE ကိုကျွန်တော်ငငယ်လေးတည်းကတီးလုံးကြားရင်အရန်ကိုမှတ်မိနေခဲ့တာပါဆုံးသွားတဲ့ကျွန်တော်ရဲ့ဖေက radio တရှဲရှဲနဲ့ကျွန်တော်နားရရိုက်သွင်းခဲ့သလိုပါပဲ view ကိုအမြဲတမ်းနားထောင်ဖြစ်ပါတယ် view အတန်ကြားလိုက်တဲ့အဖေကိုသတိရပါတယ်တဲ့ဟုတ်ကဲ့ပါဒီလိုစာရီလဲမကြာခဏရေးတတ်ပါရဲ့နော်ဖခင်ဖြစ်သူအဖို့ဖြစ်သူ view ကိုအစီအစဉ်တွေကိုနားဆင်နေတဲ့ကြောင့်လို့ဆက်ပြီးတော့နားထောင်ဖြစ်တယ်ဆိုရယ် view နားထောင်ဖြစ်ရင်မိဘဆွေမျိုးတွေကိုသတိရဖြစ်တယ်ဆိုတဲ့စာရီမကြာခဏရရှိပါတယ်ရှင်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်နောက်ထပ်သောရရှင်သူကတော့နာမည်မခေါ်ပါနဲ့လို့မပြောတဲ့အတွက်ကြောင့်မလို့ကိုဆုမင်းဖြစ်ပါရင်သူက VOE အစီအစဉ်တွေကိုရှာမတွေ့လို့ပါဆိုတော့ရေးလာပါတယ
်ကျွန်တော် VOE တခါမှစာမရေးဘူးပါဘူးကျွန်တော်လက်ရှိမလေးရှားမှာနေပါတယ် VOE ရဲ့ထုတ်လင်းတဲ့အစီအစဉ်ကိုမနက်တိုင်းနားထောင်ပြပါတယ်မဆူမြတ်မွန်အစီအစဉ်တင်ဆက်တဲ့ဘလော့ဂါပြောသမျှအစီအစဉ်ကဘာလို့မထုတ်လွှင့်တော့တာလဲကျွန်တော် YouTube ပေါ်မှာရှာတာလည်းမတွေ့တော့ပါဘူးပြီးတော့နန်းလောင်တင်ဆက်တဲ့ဥရုရာတီနဲ့အနာဂတ်အစီအစဉ်ကိုလည်းအမြဲနားထောင်ပြတယ် VOE ဝိုင်းတော်သားများရှင်လန်းကြပါစေ
ဟုတ်ကဲ့ကိုဆုမင်းကြီးကျမတို့ VOE ကနေပြီးတော့ပတ်စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတေချာဆင်းရဲကြဆောင်ပြီးတော့နားထောင်ဖို့ရတဲ့အတွက်ကြောင့်ကျေးဇူးတင်ပါတယ်နော်ကိုစုမင်းပြောတာဟုတ်ပါတယ်မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကျမတို့မထုတ်လွှင့်တော့ပါဘူးနော်အခုနောက်ပိုင်းမှာတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့လည်းကိုက်ညီတဲ့လူမှုရှုခင်းဆိုတဲ့အစီအစဉ်ကိုမဆုမြတ်မွန်ထုတ်လွှင့်ပေးနေပါတယ်အပတ်စဉ် radio အစီအစဉ်မှာရောနောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်မှာပါကြည့်ရှုနိုင်ပါတယ်နော်နောက်ပြီးတော့ခုနကတော့လို့ blogger တွေပြောသမျှအစီအစဉ်လိုမျိုးမရှိတော့တဲ့အစီအစဉ်တွေရှိတယ်လို့မျိုးကျမတို့စီမံကဒီကိုစုမင်းပြောထားတဲ့အထက်မှာပါတယ်နန်းလောင်တင်ဆက်တဲ့ဥရုရာသီနဲ့အနာဂတ်အစီအစဉ်ဆိုတာမျိုးနောက်ပြီးတော့ဒီလူငယ်တွေအတွက်ချမ်းစီအစီအစဉ်ဆိုတာမျိုးနောက်ပြီးတော့မြေကြီးဩဇာဆိုပြီးတော့ဒီတောင်သူလယ်သမားတွေစိုက်ပျိုးရေးလောက်ကန်သူတွေအတွက်ဦးစားပေးထုတ်လွှင့်တဲ့အစီအစဉ်မျိုးအစီအစဉ်အသစ်တွေမျိုးစုံရှိပါတယ်နော်ဒါကြောင့်မို့အပတ်စဉ်အစီအစဉ်တွေကိုစောင့်မျှော်အားပေးပါလို့ပြောချင်ပါတယ်ကျေးဇူးတင်ပါတယ်ရှင်ရေးလာကြတဲ့စာရီတွေမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနောက်ပြီးတော့ကိုယ်နေစဉ်ဘောမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာကြတဲ့စာရီကိုလည်းလက်ခံရရှိပါတယ်သူတို့ခြေရွာမှာအတ္တမစစ်သားစုဆောင်းနေပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ရဲ့သဘောထားအမြင်စာလေးကိုဖော်ပြပေးချင်ပါတယ
် PNU ကတရွာကိုစစ်သား၈ယောက်စုပြီးတော့စစ်သားတွေကိုလိုက်စုဆောင်းနေရတယ်အဖြစ်မနေတွားခိုင်းမဲ့သဘောမှာရှိပါတယ်ကျွန်တော်ရန်စွင့်ရပါတယ်ကျွန်တော်တို့အိမ်မှာညီလေးနဲ့အမေတယောက်တည်းကျန်ခဲ့တာညီလေးကပါသွားရင်တော့အမေဦးတယောက်တည်းကျန်ခဲ့မှာကိုအရင်ပဲစိုးရိမ်မိပါတယ်ဝင်ရရင် PNU ထဲကိုဝင်စီချင်ပါဘူး PNL ထဲဝင်စစ်ကနည်းနည်းတက်တာလို့ຢာသေးတယ်ဗျာပြပရောက်နေပြီမဲ့စစ်ကရွာတဲ့အိမ်ထဲရောက်နေပါတယ်စိတ်တော့ကတွေဖြစ်ရပါတယ်သူတို့လူရက်တွေရက်တန်းကရောက်လို့ VOE ကနေတဆင့်ပြောပြပါမြန်မာပြည်အများဆုံးငြိမ်းချမ်းပါစေလို့ဆုတောင်းပါတယ
်ဒီတော်ရရှင်ကပြပရောက်နေပြီမလဲကျွမ်းမကျန်ခဲ့တဲ့ညီလေးကိုစိတ်ပူလို့ပါလို့ရေးလာပါတယ်။သူကစစ်ထဲဝင်ရရင်တော့စစ်ကောင်စီလက်အောက်ခံ PNO တက်ထဲတော့မဝင်ချင်ပါဘူးလို့သူ့ရဲ့သဘောထားကိုရေးလာတာဖြစ်ပါတယ်နော်။အခုဆက်ပြီးတော့နာမည်တော့မဖော်ပြပါနဲ့။အခုညီလေးတောင်းကျင်လို့ပါလို့ရေးလာတဲ့တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်
။အခုညီလေးတောင်းကျင်လို့ပါခင်ဗျာ။နိုဝင်ဘာလ2ရက်နေ့ကခုတ်ခိုင်မြို့နယ်တမုံညင်းမှာဖမ်းဆီးထိန်းသိမ်းထားတဲ့မတ်ကြီးလေးလက်တင်အခုချိန်ထိပြန်လည်လွတ်မြောက်နိုင်ခြင်းမရှိသေးတဲ့အတွက်မိဘမောင်နှမသားချင်းတွေကစိတ်ပူပင်တဲ့အကြောင်းသတင်းဆက်ပြီးပါအောင်ခင်ဗျာအဖမ်းခံရတာကတော့ TNL အဖွဲ့ကဖြစ်နေလို့ပါအဆက်အသွယ်တော့ရပါတယ်ဒေသခံလူကြီးတွေနဲ့ပြန်ခေါ်တော့ဗိုလ်ကြီးမရှိလို့ပဲပြောနေလို့ပါနေရတာကလည်းမင်းကလေးတောက်တဲ့ဆိုတော့အားငယ်နေမိတယ်လို့ပြောပါတယ်အသက်က18နှစ်ပဲရှိပါသေးရဲ့ VOE သတင်းကတာဝန်ရှိသူဗိုလ်ကြီးဆက်သွယ်အကူအညီတောင်းခံလိုပါတယ်ခင်ဗျာ
โอเคသူကစာရေးပြီးတော့ messenger ထဲကိုတက်ပုံလဲပို့ထားတာပါပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ဇန်နဝါရီလ24ရက်နေ့တော့သူစာထည့်ရေးလာပါတယ်ပြန်လဲလွတ်မြောက်လာပါပြီတဲ့တက်ပုံလေးလဲပါပါတယ် view ကဆက်သွယ်ပေးလို့လားတော့မသိပါဘူးအထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရှင်ကျမတို့ဆက်သွယ်ပေးတာမဟုတ်ပါဘူးဒါပေမဲ့အထူးဝမ်းသာပါတယ်เนาะ ကျမတို့က VOA သတင်းဌာနအနေနဲ့ဖြစ်ပေါ်တဲ့သတင်းကိုပဲတင်ပြရတဲ့သတင်းဌာနဖြစ်လို့ဒါမျိုးကိုလည်းတော့ပြောလို့တော့မရနိုင်ပါဘူးနော်။ဘာပဲဖြစ်ဖြစ်ဖန်ခံထားရတဲ့သမီးလေးပြန်ပြီးလွတ်လာတယ်ဆိုလို့အထူးဝမ်းမြောက်မိပါတယ်ရှင်။လာရှုတီဘောလမ်းမှာအတင်းအဓမ္မငွေကြေးကောက်ခံမှုရှိပါတယ်ဆိုရေးလာတဲ့တော်ရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ်
။လာရှုမန်ဆန်တီဘောလမ်းမှာ TNL တပ်ဖွဲ့ဝင်တွေပင်လုံမှာဆက်ကြီးထတ်ကောက်နေပါသေးတယ်။ဒဇဘာလမကုန်ကြီးနှစ်ပတ်လောက်ကပါပထမရက်ကကားခွန်ဆောင်ဖို့ပြောပါတယ်ပေးလိုက်ပါတယ်။ဒုတိယရက်ကျတော့အဲ့ဒီခွန်ဆောင်ဆောင်ရွက်နဲ့တွားလောက်ခင်ပြီးပါတယ်။ယနေ့တတိယရက်မှာကျတော့အခွန်ဆောင်ဆောင်ရွက်တသက်မရတော့ပါဘူး။အသွားကုန်အခွန်မှာပါဇက်စည်းနဲ့တောင်းပါတယ်။အပြံမှာလဲကုံထက်တင်လာလို့ကုံစုံခွန်ထက်တောင်းပါလေ။ငယ်တဲ့ပမာဏမဟုတ်ပါဘူး။တောင်းကနေပြီးတော့တိန်ကနန်းထိပြေးရတဲ့ကားလည်းရှိပါတယ်။ကားခွန်ဆိုတော့ကအကုန် BC လို့အစကပြောပါတယ်။အခုကသွေးဆုပ်စရာကားနဲ့လာတော့ရှိနေတဲ့ကားတွေကိုနီးမျိုးမျိုးနဲ့ဂုတ်သွေးဆုပ်ပါတော့တယ်။ဒီတိုင်းဆက်သွားနေမယ်ဆိုရင်ကားမောင်းစားလို့ဘလူးမအစီအပြေတိုင်တော့လို့အခုလိုမျိုးရေးတာပါ။ TNL အထက်လူကြီးတွေလက်အောက်ငယ်သားတွေကိုထိမ့်ပေးဖို့မြစ်တာရဲခံပါလေ။တော်လိုင်းလမ်းစဉ်မအောင်မြင်မဲနဲ့ပြည်သူထောက်ခံမှုဆုံးရှုံးသွားရင်တမရလူပြုကွဲသွားနိုင်ပြီးတော့ရေရှိမာပြည်သူတွေအမြင်ဆိုးနဲ့သာရင်ဆိုင်ရမှာကိုခေါင်းဆောင်တွေလည်းလူလာမယ်မဟုတ်ဘူးလို့ထင်ပါတယ်
။ဒါကတော့သူတို့ပြည်ရဲ့တိုင်းသားနေမြေအဝေးပြေးလမ်းတွေမှာငွေကြေးကောက်ခံမှုတွေရှိပါတယ်ဆိုတော့တော်ရရှင်တယောက်မကြေမနဲ့အစာရေးလာတာဖြစ်ပါတယ်ရှင်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview premis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။ Dora Shinney စီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။နိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတဲ့ပို့၊တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ View App နာမည်က View Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.viewnews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ View ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုတော့ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamish.voanews.com မှာနေ့စဉ် TV သတင်းလောက TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းဒိုလေးတွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။တယ်လီဖုန်းကဆိုရင်လည်း Facebook ဆာမျက်နှာနဲ့ YouTube ဆာမျက်နှာတို့ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကမ္ဘာသလောကအထူးခြားဆာမျက်နှာတဲ့သတင်းလေးတွေကိုကြည့်ရအောင်ပါ။အရှိအလဲပိုင်းဒေတာကတိုက်ခိုက်မှုတွေအတွင်းနှစ်ဖက်မိသားစုအိမ်တွေရောပိုင်ဆိုင်သမျှပါပျက်စီးသွားတဲ့ပါလက်စတိုင်းစုံတွေယာယီတဲထဲမှာမင်္ဂလာပွဲကျင်းပပါတယ်။ Russia Store Center ကမှာအလုတ်ပြုတ်သွားတဲ့ကြောင်ကလေးကိုအလုတ်ပြန်ခတ်မှုလူ 6,000 ကျော်တောင်းဆိုတာအောင်မြင်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မအီတန်စင်နဲ့ကိုညာဝင်းအောင်တို့တင်ပြထားပါတယ
်။ဂါဇာဒေသစစ်ပွဲတွေကြားယာယီတဲတစ်ခုမှာပါလက်စတိုင်းအမျိုးသားနဲ့အမျိုးသမီးမင်္ဂလာပွဲကျင်းပခဲ့ပါတယ်။မိသားစုဝင်တွေမိတ်ဆွေတငယ်ချင်းတွေကိုဖိတ်ကြားခြင်းပေမဲ့တော်တော်များများမရှိကြတော့ဘူးလို့သူတို့သားမိုဟာမက်ဂန်ဒေါကပြောပါတယ် မင်္ဂလာဆောင်မှုအဝတ်အစားတွေနဲ့ခန်းဝင်ပစ္စည်းတွေပြင်ဆင်ထားခဲ့ပေမဲ့လည်းစစ်ပွဲတံကြောင့်အားလုံးဆုံးရှုံးသွားတဲ့အပြင်သူတို့နေတဲ့အိမ်ပါပျက်စီးသွားကြောင်းသူကပြောပါတယ်စစ်ပွဲမတိုင်ခင်ကတည်းကလက်ထပ်ဖို့ပြင်ဆင်ခဲ့ပြီးကြီးကျယ်တဲ့မင်္ဂလာအခမ်းအနားကျင်းပဖို့စီစဉ်ခဲ့ပေမဲ့လည်းအခုတော့ plastic 8ထဲမုတ်ထည့်ပြီးအဲ့ခံကျွေးခဲ့ရသလိုသူတို့သမီးကလည်းရိုးရှင်းတဲ့အဖြူရောင်ဝတ်စုံနဲ့အနီရောင်ရိုးရာပန်းထိုးပေါ်ဟာကိုမျက်လွှာချပြီးအကျဉ်းယုံကျင်းပခဲ့ကြတာဖြစ်ပါတယ်ကာဇာဒေသကိုအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်းသူတို့နှစ်ဦးစလုံးရဲ့မိသားစုအိမ်တွေပျက်စီးသွားခဲ့တာဖြစ်ပါတယ်။2023အောက်တိုဘာလတုန်းကပါလက်စတိုင်းစစ်သွေးကြွဟားမတ်အဖွဲ့ကအစ္စရေးကိုတိုက်ခိုက်ခဲ့ပြီးနောက်အစ္စရေးဘက်ကပြန်လည်တံပြန်ထိုးစစ်ဆင်တိုက်ခိုက်ရမှာကာဇာဒေသမှာထိခိုက်ပျက်စီးမှုတွေပြင်းထန်နေဆဲဖြစ်ပါတယ်ခင်ဗျာ
။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာအိမ်ဝိတ်ဒရိတ်ဆန်တွေကိုရေမှန်းဖြန်းပြီးတော့ကောင်းချီးမြတ်တာပေးတဲ့ပွဲကျင်းပခဲ့ပါလေ။ဇန်နဝါရီလ19ရက်နေ့မှာကျင်းပခဲ့တဲ့သူတော်စင်အန်တိုနီကိုချီးမွမ်းတဲ့အထိမ်းအမှန်တွေနဲ့နှစ်စဉ်ကျင်းပလေးရှိရပါ။မက်ဒရစ်မြို့တော်မှာစိန့်အန်တိုနီခရစ်ယာန်ဘုရားကျောင်းကိုခွေးရီကျောင်းတွေကအစအိမ်ဝိတ်ဒရိတ်ဆန်ပေါင်းစုံကသူသခင်တွေကိုစီနဲ့ရောက်လာကြပြီးဆုတောင်းမြတ်တာပို့သတာကိုခံယူခဲ့ကြပါလေ။သူတော်စင်အန်တိုနီကဟိုးရှေ့တုန်းကအီဂျစ်နိုင်ငံမှာနေထိုင်ခဲ့တဲ့သူဖြစ်ပြီးတော့ဒရိတ်ဆန်လေးတွေပေါ်မှာတနာကျင်တာကယူဆိုင်တက်သူအဖြစ်ထင်ရှားသူဖြစ်ပါလိ။အသက်10နှစ်ရှိပြီဖြစ်တဲ့ခွေးလေးဇက်ကအရင်တုန်းကချူကြခဲ့ပေမဲ့လည်းလွန်ခဲ့တဲ့3နှစ်တာကာလအတွင်းလုံးဝဖျားနာတာမရှိတဲ့အကြောင်းဒီဖျားအကြောင်းကိုနှစ်စဉ်လာရောက်တဲ့သူ့သခင်ကပြောပြပါလိ။သခင်တွေပေါ်မှာသစ္စာရှိတဲ့အဖို့မွန်ကောင်းတွေဖြစ်ကြတဲ့အတွက်ဒရိတ်ဆန်လေးတွေကလည်းလူတွေလိုပဲကောင်းချီးမြတ်တာရထိုက်သူတွေဖြစ်ကြတယ်ဆိုပြီးဖုံးတော်ကြီး Valentis Bravo ကပြောတာဖြစ်ပါလိမ့်ရှင်။
ရုရှားနိုင်ငံကာလင်နင်ဂရက်ဒေသကဇီလန်နိုဂရက်မြို့ကကုန်စုံဆိုင်တစ်ခုမှာအလုတ်ပြုတ်သွားတဲ့ကြောင်လေးတစ်ကောင်ကိုအလုတ်ပြန်ခန့်ဖို့လူအယောက်6000ကျော်လက်မှတ်ထိုးတောင်းဆိုခဲ့ပြီးတဲ့နောက်ကြောင်လေးအလုတ်ပြန်ရသွားပါတယ်။စတိုးဆိုင်မှာ3နှစ်ကြာနေလာတဲ့ကြောင်လေးစာကြီးကိုမြို့တွေကသူတွေသိနေကြပြီးကုန်စုံဆိုင်မှာကြောင်ရှိနေတာကျမ်းမာရေးနဲ့မငြင်းယူဘူးဆိုပြီးတယောက်ယောက်ကသွားတိုင်လိုက်လို့သက်ဆိုင်ရာကျမ်းမာရေးအာဏာပိုင်တွေကဆိုင်မှာကြောင်လေးမနေရတော့ဘူးဆိုပြီးပြိပင်လိုက်တာပါကြောင်လေးစာကြီးရဲ့တခင်ဟောင်းဖြစ်တဲ့အဖွားအိုတယောက်ဆုံးသွားပြီးတဲ့နောက်ကြောင်လေးနေစရာမရှိဖြစ်သွားတာကြောင့်စတိုးဆိုင်မှာလာနေဖြစ်သွားကြောင်းဆိုင်မန်နေဂျာထာတီယာနာကပြောပါတယ်အမွေမိကိုရောင်နဲ့လူလိုမျိုးလုံးရှိတဲ့ကြောင်လေးစာကြီးကလူမှုကွန်ရက်မှာရောကြောညာရိုက်ဖြစ်တယ်လို့ပြက်ကရင်ထုတ်ဖို့လဲဓာတ်ပုံရိုက်ခံမှုပါတယ်ဒီစတိုးဆိုင်မှာမန်နေဂျာအဖြစ်သူ့ကိုယာတူးပေးထားပြီးတစ်နှစ်စာလုံးအတွက်အတော်ဆုံးဝန်ထမ်းစုကိုလည်းရရှိထားပါပါစတိုးဆိုင်မှာကြောင်မထားရဘူးဆိုတဲ့သတ်မှတ်ချက်ကြောင့်ကြောင်လေးစာကြီးကိုဆိုင်မှာမတွေ့ရတော့တဲ့နောက်ပိုင်းဖောက်သည်တွေကအမေးများလာပြီးစတိုးဆိုင်မှာကြောင်လေးကိုအလုတ်ပြန်ခန့်ဖို့အွန်လိုင်းမှာထောက်ခံချက်လက်မှတ်ကောက်ခံခဲ့ကြတာပါဆာလန်နိုဂရန့်မြို့မှာလမ်းဘေးကြောင်အကောင်80ကျော်ရှိတာဖြစ်ပြီးခီးသွားရတဲ့ဒီအလွယ်တကူကြောင်စာကျွေးနိုင်ဖို့ပတ်စံထည့်လိုက်ရင်အလိုလျောက်ဝယ်နိုင်တဲ့ကြောင်စာ vending machine တွေပါထားရပြီးတာဖြစ်ပါတယ်ခင်ဗျာ
အချင်းနဲ့နိုင်ငံအနောက်ပိုင်းဝေးလံခေါင်ဖျားတဲ့ပီလ်ဘာရာနဲ့ကတ်စကွိုင်းဒေသတွေမှာဇန်နဝါရီလနှောင်းပိုင်းတုန်းကအလွန်အမင်းပူရင်မှုနဲ့ကြုံတွေ့ကြရပါလေ။ဇန်နဝါရီလ22ရက်နေ့တုန်းကဆူရင်42ဒီဂရီစင်တီဂရိတ်ထိပူပြင်းခဲ့တာပါ။မိုင်းတူးဖို့လုပ်ငန်းလုပ်သူများတဲ့ပီလ်ဘာရာမြို့မှာပုံမှန်ဆိုရင်ဇန်နဝါရီလမှာရှိရမယ့်အပူချိန်ထက်9မှတ်ကျော်ပိုများပြီးတော့48ဒီဂရီစင်တီဂရိတ်လောက်ထိပူပြင်းနေရမှာလူကိုအကောင်လိုက်ကင်ထားသလိုခံစားရတယ်ဆိုပြီးပြည်ထောင်နိုင်ငံကလာလေသူတယောက်ကပြောပြပါသည်။ဒီလို6တွေ့ပူပြင်းလုံးမှုတွေကြောင့်တော်မီလောင်နိုင်ပြီးတော့ဆိုက်ကလုန်းမုန်တိုင်းနဲ့မိုးခေါင်ရေရှားမှုလိုမျိုးတဘာဝဘေးရန်တွေရဲ့ပိုဆူဆူရွရွလေးဖြစ်နိုင်တဲ့အကြောင်းမိုးလေဝသပညာရှင်တွေကသတိပေးထားပါလိမ့်ရှင်
။ဒီအမြန်မာပိုင်းစီစဉ်ရဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေနဲ့သတင်းဆောင်မှာသတင်းသုံးသပ်ချက်တွေကိုတော့ VOA မြန်မာပိုင်းရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရှင်အီရန်ကျော်တော်နောက်ခံပေးထားတဲ့အရှိအလဲပိုင်းကစစ်သွေးကြွားတွေကိုတစ်ချက်ပို့ပြီးတော့အရေးယူမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကသတင်းတွေနေ့မှာပြောလိုက်ပါတယ်အတိုက်ခက်ခံရတဲ့အခါအမေရိကန်ကတိုးမြင့်ပြီးတော့ပြန်တိုက်မှာပါဒါပေမဲ့တစ်ချိန်တည်းမှာပဲအရှိအလဲပိုင်းစစ်တဲ့အမေရိကန်ပါမှာတော့မဟုတ်ဘူးလို့ Mr. Sullivan က CNN ရုပ်သံနဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့မနက်အတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့မနက်သတင်းထုတ်လို့ရမှုကကိုသားညုံဖြစ်ပါတယ် VOA မြန်မာပိုင်းကိုကြည့်ရှုနားဆင်ခဲ့တဲ့အတွက်အားလုံး
ကိုအထူးကျေးဇူးတင်ပါတယ်ကျမနန်းလာပါ